Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပြကြပါသေးခင်ဗျာ VOA အမေရိကန်တန်ရဲ့2023ခုနှစ်မေလ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းတူမီတာ24/50 51နဲ့ VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မကိုမျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညောင်ရောင်နဲ့ပဲပြောပြပေးပါပါယူကရိန်းကရုရှားတောင်ပိုင်းကဘက်ဂရော့ဒေတာကိုအဝေးထိန်း drone တွေလက်နက်ကြီးတွေနဲ့တိုက်ခတ်ခဲ့တယ်လို့ပြောပါတယ်မောခါမုံတိုင်းတင့်ပြည်သူတသိန်းကျော်ကိုဆက်ရက်တက်ပါပဲအကူအညီပေးနိုင်ခဲ့တယ်လို့ WFP ကမ္ဘာစားနပ်ရိက္ခအဖွဲ့ကြီးကပြောပါတယ်မိုင်းလုံသားတွေဘေးအန္တရာယ်ခင်းရက်တက်လုပ်မယ်လို့ဝါကိုပိုင်းအုပ်ချုပ်ရေးခွင့်ရဒေတာကအာဏာပိုင်တွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ရောင်ရေ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်စိတ်ဝင်စားပွဲသတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီတနင်္သာရီတဝဲလောင်းလုံမြို့နယ်ကစီးနင်းပြစ်ခတ်မှုအခြေအနေသတင်းပေးပို့ချက်တပုတ်မှာတော့
လဘကယုံဝင်တဲ့ခါကျတော့ဟိုပြန်လာပြစ်ခတ်တာတွေရှိတယ်လဘကယုံနဲ့အနီးဆုံးနေရာမှာရှိတဲ့ဒီစားဖတ်ယုံလည်းသူတို့
ဒေသခံကာကွယ်ရေးဖွဲ့ဝင်တူပြောကြားသွားတာဖြစ်ပါတယ်ခင်ဗျာသတင်းတွေအပြည့်မှာနားဆင်ရပါမယ်ဒါအပြင်ဒေါ်လာဈေးမြင့်တက်လာတဲ့အခြေအနေနဲ့ပတ်သက်တဲ့သုံးသက်ချက်နဲ့ဗဟုပန်ရဲ့သတိပေးချက်တွေကိုနားဆင်ရမှာဖြစ်သလိုထိုင်းနယ်ဇက်ကဒုက္ခသည်တွေတတိယနိုင်ငံသွားဖို့လမ်းစာပြန်ပေါ်လာပြီဆိုတဲ့အကြောင်းကိုလည်းပြောပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြသွားမှာဖြစ်ပါတယ်ဗျာ။
ယူကရိန်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ရုရှားတောင်ပိုင်းဘက်ဂရော့ဒေတာကိုယူကရိန်းဘက်ကနေအဝေးထိန်း drone အမြောက်မော်တာလက်နက်ကြီးတွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်တွေကတောက်တာနေမှာပြောပါတယ်။ရုရှားတပ်တွေကလည်းယူကရိန်းနိုင်ငံအလဲပိုင်းကဒနီပရိုမျိုးကစိတ်ကြမ်းမာရေးနဲ့တရိတ်ဆန်ခြေကန်အဆောက်အဦကိုတိုက်ခိုက်ခဲ့တဲ့အတွက်လူ2ဦးသေဆုံးပြီးကလေး2ဦးပါဝင်30လောက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘက်ဂရော့ဒေတာကဂရိုင်ဘိုရန်မျိုးကိုတိုက်ခိုက်ရမှာတော့နိုင်ပေါင်းများစွာအချိန်ကြာခဲ့ရတာဖြစ်ပြီးဈေးဆိုင်တွေအိမ်တွေကဓာတ်ငွေပိုက်လိုင်းနဲ့မီယာလိုင်းတွေပျက်စီးခဲ့တယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုပတ်အစောပိုင်းမှာဘဲဂရော့ဒေတာရုရှားကကျူးကျော်စစ်ဆင်ခြင်15လတာကာလအတွင်းယူကရိန်းဘက်ကနေနေဆက်ကျော်ဖြတ်ပြီးအကြီးကျယ်ဒဏ်မြန်ထိုးစစ်ဆင်တာကိုခံနေရတာပါ။နေဆက်ဖြတ်ကျော်ပြီးဒရုန်းယာဉ်တွေနဲ့ဒဏ်မြန်တိုက်ခိုက်တာကတော့မကြာခဏဆိုသလိုဖြစ်နေပြီးတော့ပြီးခဲ့တဲ့လအတွင်းမှာပဲပို့ပြီးများလာခဲ့တာဖြစ်ပါတယ်။အခုလိုရုရှားနေဆက်တဲ့အထိဒဏ်မြန်တိုက်ခိုက်တာတွေနဲ့ပတ်သက်ပြီးတော့အက်စတိုးနီးယားနိုင်ငံမှာအစည်းအဝေးတက်နေတဲ့ဂျာမန်ဝန်ကြီးချုပ်နဲ့ဘောတစ်နိုင်ငံခေါင်းဆောင်တွေကတော့ရှော့ပေါ်ပြောနေကြတာပါ။မော်စကိုမှာတော့တရုတ်နိုင်ငံအထူးကိုယ်စားလှယ်လီဟွေနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပ်တော့တို့တွေ့ဆုံကြပြီးတော့ယူကရိန်းအရေးနဲ့ဒီပဋိပက္ခဖြည့်ရှင်ရေးသဘောထားတွေကိုဆွေးနွေးခဲ့တယ်လို့ရုရှားနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။လီဟွေကဒီလအစောပိုင်းမှာယူကရိန်းနိုင်ငံခီယက်ကိုသွားပြီးယူကရိန်းခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ပါတယ်။တရုတ်နိုင်ငံဟာဒီပဋိပက္ခမှာဗက်မလိုက်ပဲဂျားနေဖြစ်ရပ်တည်တာဖြစ်ပြီးတော့တစ်ဖက်ညှိနှိုင်းရေးကိုဝင်ရောက်ဆောင်ရွက်ပေးနေပြီးနိုင်ငံရေးမူဝါဒအရတော့ရုရှားကိုထောက်ခံတယ်လို့လည်းပြောခဲ့တာပါ။
ဆူဒန်စစ်တပ်ကအငင်းစားစစ်သားတွေနဲ့အရန်တပ်ဖွဲ့ဝင်တွေကိုတပ်ထဲမှာစစ်မှုပြန်ထမ်းကြဖို့တောက်ကြနေကဆင့်ခေါ်ထားပါတယ်။အပြစ်ခတ်ရစဲထားတော်လည်းပဲတိုက်ပွဲဖြစ်ပွားနေတဲ့အတွက်သူတို့ရဲ့တိုက်အင်အားတိုးလာစေဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။အစပိုင်းကတော့အငင်းစားစစ်တပ်တွေကိုမိမိကိုယ်ကိုခုခံကာကွယ်ဖို့လက်နက်တွေကင်ဆောင်တင့်တယ်လို့ပြောခဲ့ပေမဲ့နောက်ပိုင်းမှာတော့နီးစပ်ရာစစ်အခြေစိုက်စခန်းတွေမှာလာရောက်စစ်မှုထမ်းကြဖို့တောင်းဆိုလိုက်တာပါ။စစ်ကောင်စားမှမဖြစ်မနေသို့မဟုတ်ဆန္ဒအလျောက်စစ်မှုထမ်းရမှာသာဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးကာတွန်းနဲ့အခြားနေရာတွေမှာတိုက်ပွဲတွေကြိုကြားကြိုကြားဖြစ်နေပေမဲ့နှစ်ဖက်တက်ကြားမှာဂျားဝင်စစ်ဆက်ပေးနေတဲ့ Saudi Arabia နဲ့ American တို့ကအပြစ်ခတ်ရစဲရေးကိုပုံမူကောင်းမွန်တဲ့စောင့်ကြည့်နေခြင်းလည်းဖြစ်ပါတယ်အပီလာလေပိုင်းကဆူဒန်စစ်တပ်နဲ့အရန်အမြန်ထောက်ပံ့ရေးတပ်ဖွဲ့ RSF တို့ကြားတိုက်ပွဲတွေကြောင့်လူပေါင်းရာနဲ့ချီတေဆုံးကဒုက္ခတွေအကြက်အသေးတွေဖြစ်ခဲ့ရပြီးတဲ့နောက်မှာတော့ခုနှစ်ရက်ကြာအပြစ်ရစဲရေးကိုတနင်္လာနေ့မှာစတင်ခဲ့ပါတယ်။ကာတွန်းမှာစစ်လေရင်တွေအသုံးပြုမှုနဲ့တနပ်ပြစ်တာတချို့ကိုရှိခဲ့ပေမဲ့လည်းအပြစ်ခတ်စောင့်ကြည့်ရေးရန်တရားသဘောတူညီချက်ကတော့မေလ24ရက်ကလေးကအခြေအနေတွေတိုးလာခဲ့ပါတယ်လို့ Saudi American ပူးတွဲကြညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ပြီးခဲ့တဲ့သတင်းနှစ်ပတ်ကျော်လောက်တုန်းကတိုက်ခိုက်ခဲ့တဲ့မောခါမုံတိုင်းတံကိုခံခဲ့ရတဲ့ရခိုင်ပြည်နယ်ကပြည်သူ3,000ကျော်ကို ပြီးခဲ့တဲ့ဆယ်ရက်အတွင်းမှာပဲ WFP ကမ္ဘာစံနှယ်ရိတ်ကအစီအစဉ်အဖွဲ့ကနေအရေးပေါ်အစားအစာနဲ့ငွေကြေးတချို့ကိုထောက်ပံ့ပေးရခဲ့တယ်လို့ WFP ကမေလ26ရက်ရက်စွဲနဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်1000ခွဲလောက်အတွက်တော့ဘစ်စကစ်နဲ့ပူပူနွေးနွေးချက်ပြုတ်ထားတဲ့အစားအသောက်တွေကိုဖြန့်ဝေပေးခဲ့တယ်လို့ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့တခြားအဖွဲ့တွေအတွက်ပါရင်းနဲ့တခြားလူအပ်တာတွေကိုပံ့ပိုးပေးခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံထဲမှာမုခမုံတိုင်းတံကိုအစိုးဆုံးခံရတဲ့ဒေသနဲ့လူပေါင်းက3,000ခွဲလောက်ရှိပြီးအဲ့ထဲမှာအရေးပေါ်အကူအညီလိုအပ်သူက1,000ခွဲကျော်ရှိနေတာဖြစ်ပြီးတော့လက်ရှိမှာမုံတိုင်းတင်ပြည်သူ8,000အတွက်ဆန်မက်ထရစ်တန်ချိန်က6,000နီးပါးနဲ့ရန်ပုံငွေဖြစ်ဒေါ်လာ1,000ခွဲလောက်လိုအပ်မယ်လို့ခန့်မှန်းထားကြောင်း WFP ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ OCHA အဖွဲ့ကြီးကလည်းလူသားချင်းစာနာမှုဆန်အကူအညီထောက်ပံ့ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံဘက်ကိုပေးပို့ဖို့စီစဉ်နေတာဖြစ်ပြီးဒီအစီအစဉ်အတွက်လည်း WFP ကနေကူညီဆောင်ရွက်ပေးဖို့အသင့်ရှိနေတယ်လို့ပြောပါတယ်။ဒါပြင်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေစီကနေခွင့်ပြုချက်တွေရဖို့လည်းစောင့်ဆိုင်းနေရတယ်လို့ပြောပါတယ်
။မြန်မာနိုင်ငံအရှိဘက်ချမ်းကဝါကူပိုင်အုပ်ချုပ်ခွင့်ရဒေသကမိုင်းတွင်းနေအလို့သမားတွေရဲ့ဘေးကင်းရေးအစီအမံတွေနဲ့လစာကိစ္စငင်းပွားမှုတွေကိုဖြေရှင်းတာတွေလုပ်မယ်လို့ဝါဒေတာကိုပိုင်အုတ်ချုပ်ခွင့်ရအာဏာပိုင်တွေကပြောပါတယ်အရင်လားတွေတုန်းကလာမဲ့ဩဂုတ်လကစပြီးတပ်တုတူပေါ်ရေးလုပ်ငန်းတွေအားလုံးကိုရက်အကန့်အသတ်မရှိရပ်ဆိုင်းထားမဲ့လုံဆောင်ချက်အစီအစဉ်တရက်ကိုထုတ်ပြန်ခဲ့ပါတယ်ဒီလို့ရကြောင့်အဲ့ဒီဒေတာတွင်မှာတရားဝင်တပ်တုတူပေါ်မှုရှိလာစေမှာဖြစ်ပြီးသဘာဝဝန်ကျင်ကိုကာကွယ်နိုင်မယ်လို့အပြည်ပြည်ဆိုင်ရာတံပြူအသင်း ITA ကတရင်ထုတ်ပြန်ပါတယ်ဒါအပြင်ဒါဟာအနာဂတ်အတွက်တံပြူတတ်တုအရန်ထားရှိမှုအတွက်ပါထိမ့်သိမ်းရရောက်တယ်လို့ပြောပါတယ်မြန်မာနိုင်ငံဟာကမ္ဘာထိပ်တန်းတံပြူထုတ်လွှတ်ရာနိုင်ငံဖြစ်ပြီး95ရာခိုင်နှုန်းကဝါကူပိုင်အုပ်ချုပ်ခွင့်ရဒေသကနေထွက်နေတာပါဒါကကမ္ဘာတံပြူထုတ်လွှတ်မှုရဲ့ဆယ်ရာခိုင်နှုန်းလောက်ရှိနိုင်တယ်လို့ IDA ကခန့်မှန်းပါတယ်2022ခုနှစ်မေလတုန်းကဝါဒေသမန်မော်မိုင်းတွင်းပောက်ကွဲမှုကြောင့်9ဦးသေဆုံးကအလို့သမား30ဒဏ်ရာရခဲ့ပြီးတဲ့နောက်ဒေသအာဏာပိုင်တွေစစ်ဆေးမှုကာလအတွင်းစံနှုန်းမမီတဲ့မိုင်းတွေကိုပိတ်ထားပြီးဘေးကင်းရာပြန်ဘေးကင်းရေးအတွက်ပြန်လည်သုံးသပ်ဖို့အမိန့်ထုတ်ခဲ့ပါတယ်။လက်ရှိမှာတရုတ်နိုင်ငံကမြန်မာနိုင်ငံကနေတံပြူ4000ကျော်ဝယ်ယူတင်သွင်းနေပြီး80ရာခိုင်နှုန်းကဝါဒေသကနေတင်သွင်းနေတာဖြစ်ပါတယ်။တူပေါ်မှုရဆိုင်ကြောင်ကနဦးကြီးညာပြီးတဲ့နောက်3လတာကာလအတွင်းတံပြူဈေး900ခိုင်နှုန်းခုန်တက်သွားပါတယ်။
ကျန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်American စစ်တပ်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့တုံးဖက်ကြားပူးတွဲစီးရဲလေ့ကျင့်မှုကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားဆိုရဘက်ကလည်းဒုံးကျည်ပစ်လို့မှုကိုတိုးပြီးလှုပ်ဆောင်နေတာကိုစီးရဲဒံပြန်အင်အားပြနေတာဖြစ်ပြီးတော့ပြည်ရင်းပြည်ပသတင်းမီဒီယာတွေနဲ့အတူရာနဲ့ချီတဲ့ပြည်သူတွေကိုပါဖိတ်ကြားပြသကြတာဖြစ်ပါတယ်
။ To provide the visible evidence to the eyes of South Korean public.
လူငယ်ရင်းကားနဲ့တင်မှာပူးတွဲစီးရဲလေ့ကျင့်မှုတွေကိုမမြင်တွေ့ခဲ့တဲ့တောင်ကိုရီးယားပြည်သူတွေကိုစိတ်အေးစေချင်လို့အခုလိုစီးရဲလေ့ကျင့်မှုတွေဖိတ်ခေါ်ပြသတာလို့ရောင်ရှိတက်သူကသူတည်သည်ဘောင်ရန်ရှိတ်ကပြောပါတယ်။မြောက်ကိုရီးယားနယ်စပ်သားကတောင်တန်းတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးစီးရဲလေ့ကျင့်နေတဲ့တောင်ကိုရီးယားစစ်တပ်ကပေးပို့လို့တဲ့သတင်းစကားကတော့အင်အားသုံးပြီးငြိမ်းချမ်းရေးပေါ်ဆောင်ရေးပဲဖြစ်ပါတယ်။အခုလိုစီးရဲလေ့ကျင့်မှုမျိုးကိုတောင်ကိုရီးယားပြည်သူတွေမတွေ့ရတာနှစ်အတော်ကြာနေပါပြီ။တောင်ရောက်နှစ်နိုင်ငံငင်းချင်းရှင်းရခဲ့တဲ့2018တုန်းကတော့ဒီလိုစီးလေ့ကျင့်မှုမျိုးကိုအင်အားအနည်းငယ်နဲ့သာပြုလုပ်ခဲ့တာဖြစ်ပါတယ်။အခုစီးလေ့ကျင့်မှုကတောင်ကိုရီးယားတပ်တွေနဲ့အမေရိကန်တပ်တွေပူးတွဲစီးလေ့ကျင့်မှုတွေထဲမှာအကြီးအမားဆုံးဖြစ်ပါတယ်။လက်နက်ကြီးတွေပိုးပြီးတုံးပြလာတာဖြစ်ပြီးတောင်ကိုရီးယားစစ်တပ်ကတော့အခုစီးလေ့ကျင့်မှုကိုအမြင့်ပြတ်ချေမှုန်းရေးလေ့ကျင့်မှုလို့ခေါ်ပြီးဒါဇင်နဲ့ချီတဲ့နိုင်ငံတကာနဲ့ပြည်ရင်းကသတင်းမီဒီယာတွေကိုပါဖိတ်ကြားပြသခဲ့တာဖြစ်ပါတယ်။အခုလိုစီးရဲလက်ကျင့်ပြီးအင်အားပြနေပေမဲ့မြောက်ကိုရီးယားဘက်ကတော့လက်နက်တွေတိုးအောင်ဆက်လုပ်နေတာဖြစ်ပြီးချင်းချောက်မှုတွေလည်းရမသွားသေးပါဘူး။မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်ဦးကထောက်လိုင်းဂျိုရူလှုပ်ဖို့ပြင်နေပြီးနျူကလ িয়ার လက်နက်စမ်းသပ်တာတွေလုပ်အောင်မယ်လို့ပြောပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ဘက်ကလည်းစီးရဲလက်ကျင့်မှုတွေဆက်လုပ်နေတာဖြစ်ပါတယ်
။ဂျပန်နဲ့အမေရိကန်နိုင်ငံတို့ဟာနည်းပညာပူးပေါင်းဆောင်ရွက်မှုဆိုင်ရာပူးတွဲကြေညာချက်တရက်ကိုတောက်ကြနေမှာထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာသုတေသနဆိုင်ရာ ကိစ္စရပ်တွေပါဝင်မှာဖြစ်တယ်လို့အစင်းမြင့် chips ပြထုတ်လုပ်မှုတွေနဲ့အခြားနည်းပညာပုံမျိုးတိုးတက်လာစေရေးလုပ်ငန်းတွေပုံမူနီးကပ်စွာဆောင်ရွက်သွားဖို့ပါဝင်တယ်လို့ဂျပန်အစိုးရသတင်းရင်းမြစ်ကဆိုပါတယ်ဂျပန်နိုင်ငံရဲ့စီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုဝန်ကြီးရာစုတိုရှိနီရှိမူရာနဲ့အမေရိကန်ကုန်သွယ်ရေးဝန်ကြီးဂီနာရိုနှစ်ဦးကလည်း Detroit မှာ APEC အဖွဲ့ရဲ့ကုန်သွယ်ရေးဆိုင်ရာတာဝန်ခံဝန်ကြီးများအစည်းအဝေးမှာနှစ်ဦးတကြားတွေ့ဆုံခဲ့ကြတာပါအဲ့ဒီမှာ Semiconductor ဒပိုင်းလျက်ကူးပစ္စည်းကိစ္စအပြင်ငြိမ်းချမ်းတုနည်းပညာနဲ့ Quantum နည်းပညာကိစ္စရပ်တွေကိုဆွေးနွေးတယ်လို့ဆိုပါတယ်ဂျပန်နဲ့အမေရိကန်နိုင်ငံကြားသုတေသနနဲ့ပုံမျိုးတိုးတက်ရေးကိစ္စရပ်တွေနဲ့ဆိုင်တဲ့ဆက်ဆံရေးတည်ဆောက်နိုင်ဖို့ကြိုးစားမယ်လို့ဆိုပါတယ်။အမေရိကန်ကုန်သွယ်ရေးဝန်ကြီးဟာကြာသပတေးနေ့ကတရုတ်နိုင်ငံနဲ့ဂျီတရုတ်နိုင်ငံရဲ့စီးပွားကူးသန်းဝန်ကြီးဝမ်ငယ်လည်းတွေ့ဆုံခဲ့ပြီးယင်းနှိမ့်ညွန်မှုပို့ကုန်မူဝါဒနဲ့ကုန်သွယ်မှုဆိုင်ရာအမြင်တွေကိုဖလှယ်ခဲ့ကြပါတယ်ခင်ဗျာ
။ဆီးရီးယားနိုင်ငံက IS အကြမ်းဖက်အဖွဲ့တွေကိုဝင်ဖို့အတွက်ကြိုးစားခဲ့တဲ့ဗြိတိန်နိုင်ငံသားတူကိုလန်ဒန်တရားရုံးကနေထောင်နှံတသက်တကြမ်းပြစ်ဒဏ်ချမှတ်လိုက်ပါတယ်။လန်ဒန်အနောက်မြောက်ဖက် High Wycombe မှာနေတဲ့ရှာဘတ်ဆူလီမန်ဟာ2014မှာဩဂုတ်လတည်းမှာတူရကီကနေတဆင့်ဆီးရီးယားက IS အဖွဲ့တွေကိုဝင်ရောက်ဖို့အတွက်သွားခဲ့တာပါ။အဲဒီတော့ကသူကအသက်18နှစ်ပဲရှိပါသေးတယ်။ IS အဖွဲ့ကိုဗြိတိန်ကအကြမ်းဖက်အဖွဲ့စည်းဖြစ်သတ်မှတ်ထားတာဖြစ်ပြီးဒီအကြမ်းဖက်အဖွဲ့စည်းနဲ့ဆက်သွယ်တာမျိုးကိုဥပဒေအရတရားမဝင်ပါဘူး။တရားသူကြီးကတော့သူဟာဒီဥပဒေကိုသိရတဲ့သွားခဲ့တာဖြစ်ကြောင်းနဲ့ IS အကြမ်းဖက်အဖွဲ့ကိုသူ့ဖို့ဝင်ဖို့အတွက်ကြိုးပမ်းရတဲ့ရည်ရွယ်ချက်ဟာလက်ဖြောက်ကတ္တာဖြစ်ချင်လို့ဖြစ်ကြောင်းပြောပါတယ်။2014မှာတူရကီကိုမိသားစုနဲ့အလဲသွားတဲ့ဆီးရီးယားနိုင်ငံတဲက IS အဖွဲ့တွေကိုဝင်ဖို့အတွက်သူကကြိုးပမ်းခဲ့တာဖြစ်ပါတယ်။သူက2021စက်တင်ဘာမှာ Heathrow လေဆိပ်မှာအဖမ်းခံရတာဖြစ်ပြီးလက်နက်ကိုင်တင်းနှံတရမှုတားမြစ်ထားတဲ့အကြမ်းဖက်အဖွဲ့စည်းနဲ့ဆက်နွယ်မှုအပါအဝင်အကြမ်းဖက်ဥပဒေပေါင်းများစွာနဲ့ဆွဲချက်တင်တာခံခဲ့ရတာပါ
။ရာသီဥတုဖောက်ပြန်မှုကြောင့်ကမ္ဘာကြီးပုံနွေးလာစေမှုပို့ပြီးတော့ပြင်းထန်လာစေတဲ့အန္တာတိကဝန်ကျင်ကသမုဒ္ဒရာရေစီးကြောင်းပြောင်းလဲမှုနှုံးဟာမူလခံမှန်းချက်တဲ့ဆယ်စုနှစ်အတော်များများမြန်လာနေတယ်လို့သူတွေတီတွေကတွေးရှိခဲ့ပါတယ်။ကမ္ဘာကြီးပူနွေးစေတဲ့ဓာတ်ငွေတွေထုတ်လွှင့်မှုကြောင့်အန္တာတိကရေခဲတွေအရေးပြတာနဲ့အပူချိန်မြင့်တက်လာတာတွေအရှိန်အဟုန်မြင့်လာလို့ဒါဟာအာဟာရဓာတ်အောက်ဆီဂျင်နဲ့ကာဗွန်ဓာတ်တွေကိုသေဆောင်တဲ့ကမ္ဘာသမုဒ္ဒရာရေစီးကြောင်းတွေအပေါ်တက်ရောက်မှုပြင်းထန်နိုင်မယ်လို့မျှော်လင့်ထားကြောင်းသိပ္ပံပညာရှင်တွေကပြောကြားကြတာပါ။ကွန်ပျူတာနည်းပညာစနစ်ကိုအသုံးပြုတဲ့အစောပိုင်းလေ့လာမှုတစ်ခုရဲ့တွက်ချက်မှုအရသမုဒ္ဒရာတွေရဲ့အနေဆိုင်ဆုံးအစွန်ဆုံးပိုင်းမှာရှိတဲ့ရေတွေကလှည့်ပတ်စီးဆင်းမှုဓာတ်ငွေထုတ်လွှတ်မှုဆက်လက်ပြီးတော့မြင့်မားနေလို့ရှိရင်2050မှာ40ရာခိုင်နှုန်းနှင်းကွေးမယ်လို့ဆိုပါတယ်။ဒါပေမဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့သုတေသနအသစ်ရဲ့စူးစမ်းချက်အရအခြေခံပြီးတော့ဒီဖြစ်စဉ်ဟာ1990ခုနှစ်တွင်နဲ့2020ခုနှစ်ကြာမှာကလေးက30ရာခိုင်နှုန်းနှေးကွဲခဲ့တာကိုတွေးရှိခဲ့ရတယ်လို့ဆိုပါတယ်ခင်ဗျာ ညီမပြည့်ရဲ့စနေနေ့မနက်ခင်းထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးဖို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှတနင်္သာရီဘက်ကအခြေအနေကိုကြည့်ရအောင်ပါ။တနင်္သာရီတိုင်းလောင်လုံမြို့နဲ့ရေပြူမြို့ကြားမှာဒီလအတွင်းဒေသခံတော်လှန်ရေးအဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းအဖမ်းအဆီးတွေပုံများလာပါတယ်။တဝဲခရိုင်လောင်လုံမြို့နေမှာတော့ဒီလဝကယုံဆရာဖယုံနဲ့မြို့မရဲစခန်းတွေဝင်ရောက်တိုက်ခိုက်ခံရပြီးအပြန်အလှန်ပစ်ခတ်မှုကြားမှာလဝကတူဦးစီမူတူတည်ဆုံသွားရတယ်လို့ဒေသခံတူကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့တိုင်းတဝဲခရိုင်လောင်းလုံးမြို့နယ်မှာမေလ23ရက်ပြီးခဲ့တဲ့အင်္ဂါနေ့ကလူဝင်မှုကြီးကြပ်ရေးရုံးစစ်ဘက်ရေးရလုံခြုံရေးတပ်ဖွဲ့ရုံးနဲ့လောင်းလုံးမြို့မှရဲစခန်းတို့ကိုတဝဲပြောက်ကြားတပ်ဖွဲ့နဲ့တဝဲနဂါးတပ်ဖွဲ့ငါတို့ပူးပေါင်းပြီးဝင်ရောက်တိုက်ခိုက်ခဲ့ပါတယ်အပြန်အလှန်ပြစ်ခတ်တာတွေရှိခဲ့ပြီးစစ်ကောင်စီဘက်ကကြာဆုံးသူရှိခဲ့တယ်လို့လောင်းလုံးပကဖရဲဘော်တို့ကပြောပါတယ်
။လဘကယုံဝင်တဲ့ခါကျတော့ဟိုအပြန်အလှန်ပြစ်ခတ်တာတွေရှိတယ်။လဘကယုံနဲ့အနီးဆုံးနေရာမှာရှိတဲ့ဒီစားဖယုံလည်းသူတို့ဝေပြစ်ကြတယ်။ရဲစခန်းနဲ့အထွေအုပ်ယုံလည်းဝေပြစ်တယ်ပေါ့။အဲ့မှာအပြန်အလှန်ပြစ်ခတ်တာတွေ15မိနစ်လောက်ဖြစ်ကြတယ်ဗျ။ဒူဦးစီမူတယောက်ရဲ့ဒူဦးစီမူတယောက်ရဲ့မော်တာနှစ်ယောက်ရဲ့ကြားတယ်လို့တော့သတိထွက်တယ်ဗျ။
စစ်ကောင်စီဘက်ကလာဝကဒုတိယဦးစီးမှုဦးသိန်းမင်းလက်ကိုအခုမျိုးပြဆစ်စင်ရေးမှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့တဝဲပျောက်ကြားတပ်ဖွဲ့ကထုတ်ပြန်ထားပါတယ်အဲ့ဒီဖြစ်စဉ်ဖြစ်ပြီးတဲ့နောက်နောက်တနေ့ကစပြီးလောင်းလုံးမှာစစ်ကောင်စီတပ်ဖွဲ့တွေအင်အားထက်တိုးလာတယ်လို့မျိုးပေါ်မှာလည်းလမ်းသွားလမ်းလာတွေကိုစစ်ဆေးတာညဘက်ဧည့်သည်စစ်တာတွေတောက်လျှောက်လုလာတယ်လို့ဒေသခံတွေကပြောပါတယ်ဖမ်းဆီးခံရသူတွေလည်းရှိပြီးတော့တချို့ကိုစစ်ဆေးပြီးပြန်လွှတ်တာတွေကြောင့်အရေးအတွက်အတိအကျပြောဖို့ခက်နေပေမဲ့ဖမ်းဆီးခံရသူအယောက်80ဝန်းကျင်လောက်ရှိတယ်လို့လောင်းလုံးပကဖရဲဘော်ကပြောပါတယ
်ခုလက်ရှိလည်းလောင်းလုံးမှာလည်းအဲ့ဒီစစ်ကောင်စီကနေပြီးတော့စစ်ကြောင်းတွေထိုးလာတော့အလုံးနဲ့ကြီးနဲ့ပြေတာတို့အဲ့ဒါလူဟိုအရာသားတွေဖန်စီတာတို့အဲ့ဒါတွေလုံနေတယ်ဗျအခုချိန်ထိဟောလူကြီးကခမန်းလုံးကိုမရဘူးအခုကအနည်းဆုံးတော့80လောက်တော့ရှိတယ်ဒီရပိုင်းထဲမှာဟောဖမ်းတာတော့အခုဒီနေ့မှတောင်မှဟို50လောက်ပါတယ
်တင်းနေနိုင်တိုင်းရေပြူမျိုးနယ်မှာလည်းအခုရပိုင်းထဲစစ်ကောင်စီတပ်သားတွေမျိုးပေါ်နဲ့ရွာတွေထဲမှာဝင်ရောက်လာတာရှိပြီးဒီသက်ကန်တချို့ဖန်းစည်းခင်ရတာလည်းရှိတယ်လို့နေကန်တွေကပြောပါတယ်မေလ9ရက်နေ့ကစပြီးရေပြူမျိုးနဲ့နဘူးလေရေနဲ့စိတ်ကန်လမ်းပိုက်မှာစစ်ကောင်စီတပ်တွေနဲ့ဒီသက်ကန်တော်လိုင်းရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်တာတွေရှိခဲ့ပါတယ်မေလ14ရက်နေ့မှာလည်းထိတွေ့တိုက်ပွဲတွေကြောင့်နီးစက်ရွာရွာတွေထဲကဒီသက်ကန်တွေဘေးလွတ်ရာစီထွက်ပြေးရတာမျိုးလည်းကြုံခဲ့ရတယ်လို့ရွာကန်သူကပြောပါတယ
်ကျွန်တော်တို့ရွာတွေကတော့အကုန်လုံးပြေးရတာပဲသူတို့တော့ပြန်တော့ပြီဆိုတော့ကျွန်တော်တို့ကပြန်ဝင်ရပါတယ်ချက်ချွေးလေးကပဲဟုတ်တယ်တက်ပြည့်ဖြစ်တဲ့သူတို့လေရင်နဲ့ပြည့်တဲ့အဲ့ဒီမှာလေရင်နဲ့ပြည့်တော့ကျွန်တော်တို့တော့ပြည့်ပါပဲအခုလည်းနည်းနည်းပြန်အေးနေတယ
်မေလ16ရက်နောက်ပိုင်းကစပြီးတိုက်ပွဲအခြေအနေညင်သက်နေပြီမဲ့မျိုးပေါ်နဲ့ရွာတွေထဲမှာစစ်ကောင်စီတပ်တွေဝင်ရောက်လာတာရှိတယ်လို့ရေနဲ့စိတ်ကံဘက်ကနေတိုက်ခတ်တာတွေလည်းရှိတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကတနင်္လာနေ့တိုင်းတဲ့ကထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးပတ်ဝန်းကျင်မှာအင်အားပိုချထားတယ်လို့ဖမ်းဆီးစစ်ဆေးတာတွေလည်းလုဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီဘက်ကတော့ဒီဒေသတွေကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးခင်ဗျာ
။လောင်းလုံးဘက်ကအခြေအနေကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့မြန်မာနိုင်ငံအတွင်းကဒီဒေါ်လာငွေလဲနှုန်းပြဿနာအခြေအနေကိုလည်းတင်ပြခြင်းပါတယ်။မြန်မာငွေကြေးစည်းကွက်မှာဒေါ်လာငွေလဲနှုန်းဟာဘူဟူဘန်ကတတ်မှတ်ထားတဲ့2100ကျပ်ထက်ပုံမြင့်တလာနေပြီးတော့ဒေါ်လာကို2900ဝန်းကျင်ရှိနေရာကနေအခုတစ်ပတ်ထဲမှာ3000အထီကိုတက်လာပါတယ်ဒေါ်လာဈေးကစားသူတွေကိုအေးအေးယူသွားမှာဖြစ်ကြောင်းဘူဟူဘန်ကတောက်ကြနေမှာနောက်တစ်ကြိမ်ထပ်ပြီးတော့တတိပေးလိုက်ပါတယ်ဘာကြောက်ပါလဲလက်ရှိကြုံနေရတဲ့ငွေကြေးလဲလှယ်နှုန်းရဲ့အခြေခံအကြောင်းရင်းကဘာပါလဲပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးလုပ်ငန်းရှင်တွေရဲ့အမြင်ကိုစုစည်းပြီးကိုဝင်းမင်းတင်ပြပါမယ်ခင်ဗျာ
ဟုတ်ကဲ့ဘာကြောင့်အခုလိုထုတ်ပြန်တတိပေးရတာကိုအမြင်မဖော်လို့တဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တူကအ
ဓိကတတိပေးရတော့ဆိုတဲ့အနေအထားဆိုတော့ကျွန်တော်ကြံ့ဝင်တဲ့ဒေါ်လာနဲ့လေးတဲ့အချိန်မှာသူတို့မလူချင်တဲ့မလူလားအဲ့ဘူးလို့ထင်တဲ့ပြောင်းလဲတစ်ခုရှိနေရအောင်ဒီပြူမီရဲ့အတွက်ကြောင့်မလို့ဒီပေးထုတ်ပြန်ခြင်းတို့ယူဆပါပဲသူတို့ပြရတော့ဒီနေ့ဒီနေ့အတွင်းမှာကြံ့ဝင်ဒေါ်လာပြောင်းလဲရတော့ဝေလဲနဲ့တုံးနေတအားကြီးကိုမြင့်တက်သွားတဲ့အချိန်မျိုးပေါ်ပြီးတော့ပြန်လဲထင်းကြောင်းမှုတစ်ခုစူးစမ်းခြင်းတစ်ခုတော့ယူဆရတာပါလေ
ဒါအပြင်အခုလိုသတိပေးရတဲ့အကြောင်းရင်းဖြစ်နိုင်ပုံကိုလည်းအမည်မဖော်လိုတဲ့ပြည်တွင်းစီးပွားရေးလေလာသူတူက
သူတို့ထုတ်ပြန်ကြရရောဈေးကကချီနေရရောတခုကတော့ဘူပိုင်းရဲ့တတ်မှတ်စီတက်မယ်ဆိုတဲ့ကောလာဟလပေါ့1800ဖြစ်မယ်ဆိုတဲ့ကောလာဟလကိုညွှန်နေရှင်းတော့ပြီးတော့ဘူပိုင်းကနေကြောင်းကြီးလိုအပ်ချက်များလာဝေလာလာများလာတော့လေသူတို့တည်ပုံရတယ်ဒါလာသူတို့ဘက်ကအမြင်ပေါ့ဒီကြီးကမှစဉ်တက်စီခြင်းမူကျွန်တော်တို့အတွင်းသတင်းရ1900တဲ့မကျော်စီချင်မှုလည်းတော့ကွာအောက်မှာပဲရှိရမယ်ဆိုရင်ဘူဝါဒသက်ဆိုင်ရာဒီမှာအစိုးရနဲ့ပုံပေါ်မှာရှိတယ
်အခုလိုတတိပေးတာပေါ်ပြပရောက်စီးပွားရေးပညာရှင်ဦးစိန်ထေက
တကယ်တမ်းတော့ထုတ်ရမယ်ဆိုရင်ဘာမှကိုအရေးယူလို့ဆိုစာရေးကထုတ်ပြန်ကြမလို့ဘာကြောင့်ဒီဟာကိုကျွန်တော်ပြောတယ်လဲဆိုနိုင်ငံတကာနိုင်ငံမှာဈေးကွက်စီးပွားစနစ်ကိုကျင်းသုံးတဲ့နိုင်ငံလိုပဲပြောပြောအလားတိတိကျကျပြောရင်ဘူပန်ရဲ့နိုင်ငံချောင်းကိုလဲလဲနှုံးနဲ့ပြောမယ်ဆိုရင် floating exchange rate ကိုကျင်သုံးတဲ့နိုင်ငံတွေကျင်သုံးတဲ့နီလန်းဆိုဒါတွေကဦးသိစိန်ကာလာမှာလည်းနဲ့အစပြုတယ်ဗျာပြီးခဲ့တဲ့ဟာ2015နဲ့2020မှာလည်းဒါသွားခဲ့တယ်လीဒါအလိုမှတ်မိပါဒါတွေထုတ်လဲမထုတ်ပြန်တော့ဘူးဒါ floating exchange လို့ခေါ်တဲ့ဈေးကွက်ကရန်တရားကကင်သွားတယ်ဤသို့ပင်ဒါတွေကမလို့အခုအဲ့လိုမဟုတ်တော့သူတို့ထုတ်ပြန်ပြီဆိုရင်နိုင်ငံသားငွေရှားပါလာလို့အရေးယူပါမယ်ဆိုတဲ့ဟာကိုထုတ်ပြန်ရတာ
အခုလိုအချိန်မှာလက်ရှိငွေလဲနှုန်းအနေအထားကိုလည်းစီးပွားရေးလုပ်ငန်းရှင်က
အခုနောက်ဆုံးဈေးကွက်ထဲမှာတော့အကြောင်းဝင်ကတော့ရက်တလောက်ဖြစ်သွားပြီ။ဒါပေမဲ့လက်ရှိတကယ်တမ်းမရှိမဖြစ်ဝင်နေရတဲ့ပညာလူတွေအားလုံးကတော့3000လောက်ကိုကတ်သွားပြီဆိုတဲ့သဘောဖြစ်နေတယ်ဗျ။ ဒါကလာတဲ့3000ကျော်ပေါ့တယောက်ကြိုက်ပြင်းနေဆိုတော့ပေါ်ပြင်းနေပြအခုအဲလိုက်နေရာမှာတရားဝင်ကျင်တဲ့ထုတ်လာပြီလေကျွန်တော်ကတော့ခုနေရာ80လောက်ပြောပါညာဆိုမျိုးစုံနဲ့တွေ့ရအခုထောက်ရှာ90လောက်မသိဘူးအမေမီရနေပြီးတော့ပြင်ဝင်လဲပြီးပါဆိုပြီးတော့ပြင်ဝင်ကြည့်ချက်ကိုထုတ်လာပါတယ်ဒါပေမဲ့တကယ်တမ်းကကျွန်တော်တို့အပြင်မှာဝယ်ရင်တော့3000တရားနဲ့ခရီးကန်နဲ့ဝယ်3000တရားနဲ့ရှင်းရ တရားရည်ဒီနေ့ညဝင်လို့ကျင်လို့အဖက်ဒီပေါ့သူသဖြင့်တော့ဒီတင်းကုန်တွေကုန်ကြမဲ့ဟာတွေကိုကြက်ထားတာကြာပြီလေနောက်ပြီးတော့စီကန်စီမင်းတွေထုတ်အဲ့ဒီစီကန်စီမင်းတွေကိုလည်းစနေကြထင်းကြောင်းသွားနေတာလည်းရှိပဲနဲ့လူရင်လူတို့သွားနေတဲ့အချိန်ကြီးရှိနေတာပေါ့ဆိုတော့ကဒီထင်းကြောင်းတွေလမ်းကြောင်းကပြည့်နေပြီပေါ့နော်မလို့အဲ့ဒီထင်းကြောင်းမှုတွေကြောင့်မလို့စီကကကြာဆင်းနေတယ်ပြည့်နေတယ်ဆိုတော့ဒီမင်းကြောင်းဝင်လို့တာကပေါ်ပေါ်များလာမယ်ဈေးတက်လာမယ်ဆိုတဲ့အချိန်ကြီးတော့ငွေတွေအရှိပြီးလာပါလာတူပဲတို့တခြားကုန်သေးလို့တွေတက်တက်ရွှေစီတက်တယ်ဆိုတော့ဒါစီးပွားရေးကျဆင်းမှုအပြင်တခြားငွေကြီးလူမှုရေးပတိငင်းတာတွေလူရင်းပစ္စည်းတွေကြောင့်ဖြစ်လာလေရက်လက်ပဲ
ဒါပေမဲ့အခုရုတ်တရက်ကြီးဒေါ်လာလဲနှုန်းထိုးတက်သွားတာဖြစ်နိုင်ပုံကိုလည်းစီးပွားရေးလုပ်ငန်းရှင်က
အဓိကကတော့ပုံမှန်တိုင်းဆိုရင်တော့အားလုံးကတော့တက်ပြီပြောဒီ trade balance အခုကလေ import နဲ့ export မှာဒီကျွန်တော်ဒေါ်လာအဝင်မှာအနည်းအထွတ်မှာထွက်များပြီးတော့တိုင်းပြည်ပြည်ရဲ့ trade balance အောက်နေတဲ့အချိန်မှာဆိုရင်တော့ထုံးစံတိုင်းပေါ့ budget လိုအပ်ချက်ပါနေရှိရဆိုတော့ထုံးစံတက်ကိုတက်ရမှာပဲလေအသုံးကများတယ်အဝင်ကနေရပေါ့နော်အဲ့ဒီ job security ကကျွန်တော်အမှတိတာတော့ဆိုတော့ဥမာရွှေရိုးတက်တယ်မြေရိုးတက်တယ်မော်တော်ကားတွေတက်တယ်အခုတော့ဆောက်တက်နေအဲ့ထင်းလို့မရတဲ့အနေအထားပေါ့နော်ဒါပေမဲ့ဒေါ်လာကျတော့တခုတော့ဆောက်တော့ဆက်ကန်တာပြီးတော့တောင်းနေတယ်။အရင်ထင်းချောင်းတင်းစက်ကိုထင်းချောင်းထားတဲ့ပတော်မှုတက်လို့မရတော့ဘူး။ဘုံစံကတက်တယ်ဆို warning call ပေးတယ်သက်ဆိုင်တဲ့သူတွေကိုတတိပေးတယ်။ဒီကြက်တွေထုတ်တယ်မြို့စုနဲ့ထင်းနေတယ်ဒေါ်လာခုလည်းတက်နေတယ်။ဒေါ်လာခုလည်းတင်းပြထားတော့တနေရာထဲမှာတော့သူရက်တက်နေပြီးတော့သူထင်းမရဘူးတိပေါ်တော့တယ်သူပေါ်ထွက်သွားတော့
။အဲ့ဒီတော့ဒီပြဿနာကိုလက်ရှိဖြေရှင်းနေဖို့နဲ့ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
လက်ရှိကျွန်တော်တို့ဒီမှာကြည့်လိုက်ဒေါ်လာတွေမဟုတ်ဘူးနိုင်ငံခြားအရံွေနဲလာတဲ့အခါသူတို့ဘာတွေလုပ်လဲဆိုတော့စားတောက်ကုန်တွေပြပအသွန်းနာတွေကိုဒေါ်လာအစားယွမ်ကိုသုံးမယ်ဘတ်ကိုသုံးမယ်ဆိုရင်အာလိုင်စင်မြန်မြန်ချပေးတယ်တရားဝင်တွေသူတို့ထုတ်ပြန်နေတယ်လေဒါတွေလုပ်လာတဲ့အချက်ကိုကြည်ချင်းအဖြစ်သူတို့မှနိုင်ငံခြားငွေရှားနေပြီဘာကြောင့်လဲဒါ export နိုင်ငံခြားကိုပို့တဲ့ကုန်စည်တွေရဲ့ရငွေဟာနဲလာလို့ပဲနဲလာတော့ပြန်ကြည့်ပါသွန်းကုန်တွေပုတ်ကုန်မှသွန်းကုန်တွေ short ချပြီးတော့ဘာဖြစ်လာလဲဆိုတော့ပြည်တွင်းမှာရှိတဲ့ကုန်စည်တွေဈေးနှုန်းတက်တာပေါ့တစ်ဖက်ကပိုးဆိုးတာကသူတို့မှစည်စည်ကြီးတယ်ဟိုတနေ့ရပဲစည်စည်အတွက်ဒီအာနာသိမ့်ပြီးမှ1 billion နော်ဒါအတိအကျကိုယူဝန်ထုတ်ပြန်တယ်လေတစ်ဖက်ကပိုးကွန်နဲတဲ့ခါမှာအဲ့ဒီအကျိုးဆက်ကကြာလေကြာလေပိုးဆိုးလေဖြစ်တော့တိုင်းပြည်စီးပွားရေးဟာပိုးပြီးနစ်တဲ့နစ်လာပြီးပြည်သူတို့ခံစားရတဲ့ပြဿနာတွေကပိုးကြီးတော့မှာပါ
တကယ်တော့များလာတဲ့နိုင်ငံခြားခီးထွက်သူတွေနဲ့လောင်စာဆီတင်သွင်းသူတွေဒေါ်လာပို့လို့တာကြောင့်အခုလိုဖြစ်ခဲ့ပုံရတယ်လို့လည်းသုံးသပ်သူတချို့ကဆိုပါတယ်ခင
်ဒါတော့ကြက်ငွေနဲ့ဒေါ်လာလဲလှယ်နှုန်းဈေးအကျပ်တဲပြဿနာအကြောင်းကိုကိုဝင်းမင်းကမေးမြန်းတင်ပြခဲ့တာပါခင်ဗျာဒီလိုမျိုးအကျပ်တဲတွေစိုက်နေတာကြောင့်မြန်မာပြည်တွင်းကနေပြီးတော့နေဆက်ကိုဒုက္ခတဲ့အဖြစ်နဲ့ထွက်ပြေးတင်းချောင်သူတွေလည်းရှိနေပါတယ်ဒီလိုထိုင်းမြန်မာနယ်စပ်တလျှောက်မှာဆယ်စုနှစ်နဲ့ချီရှိနေတဲ့ဒုက္ခသည်စခန်း၉ခုမှာလက်ရှိနေထိုင်ကြရင်ဒုက္ခသည်မဟာမင်းကြီးရုံး UNHCR မှာ2019ခုနှစ်တုန်းကနောက်ဆုံးစီရင်ပေးသွင်းထားတဲ့မြန်မာဒုက္ခသည်ဒီတတိယနိုင်ငံမှာအခြေချနေထိုင်ရေးအစီအစဉ်ပြန်ဆဖို့ထိုင်းအစိုးရကမေလ22ရက်နေ့မှာကြေညာခွင့်ပြုလိုက်ပါတယ်ဒီအကြောင်းကိုဇော်ဝင်းလှိုင်ဘန်ကောက်မြို့ကနေသတင်းပေးပို့ပါတယ်
မြန်မာဒုက္ခသည်တွေတတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေက2014ခုနှစ်ကစပြီးဆယ်စုနှစ်တခုနီးပါးရပ်ဆိုင်းထားခဲ့ရာကဒီအစီအစဉ်ကိုတက်တန်းတိုးပစ်လိုက်ပြီဖြစ်ကြောင်းထိုင်းပြည်ရဲ့ရေးဌာနကမေလ22ရက်တနင်္လာနေ့မှာကြေညာလိုက်တာပါအခုလိုထိုင်းအစိုးရရဲ့ကြေညာချက်ဟာတတိယနိုင်ငံတွေကိုရွှေ့ပြောင်းအခြေချနေထိုင်လို့သူတွေအတွက်တော့ကောင်းမွန်တဲ့အစီအစဉ်ဖြစ်တယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဦးရောဘတ်ထွေးကပြောပါတယ်
သွားရင်လည်းဒီကတော့ဘယ်လိုပြောလဲကောင်းတဲ့လက္ခဏာပေါ့နော်အဲဒီကတော့ဒီကစီမံဆိုရင်လည်းတော့ဖြစ်တယ်လေအဲဒီမှာလည်းရေလိုမြေရတာသူကလည်းရေလိုမြေရကျတော့သူတို့တွေ့ကောင်းတဲ့လက္ခဏာတခုကိုကျွန်တော်ပြောမှာလေနော်
မြန်မာနိုင်ငံမှာ1988ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံဘက်ထွက်ပြေးလာကြသူတွေတိုင်းရင်းသားဒေသတွေမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ထိုင်းနိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အတော်များများဟာ ထိုင်းဒုက္ခသစ္စကန်နေမှာနေထိုင်ကြပါတယ်သူတို့ကိုတတိယနိုင်ငံနေမှာရွှေပြောင်းအခြေချနေထိုင်ခွင့်ထိုင်းအစိုးရကအစောပိုင်းကပေးခဲ့ပေမဲ့2014ခုနှစ်ကစလို့အဲ့ဒီလိုဒုက္ခတွေတွေရွှေပြောင်းအခြေချနေထိုင်တဲ့အစီအစဉ်ကိုထိုင်းအာဏာပိုင်တွေကရပ်ဆိုင်းထားခဲ့ပါတယ်နေ့အတော်ကြာရပ်ဆိုင်းထားခဲ့ပြီးမှထိုင်းအစိုးရအနေနဲ့အခုအချိန်မှာဘာကြောင့်ဒီအစီအစဉ်ကိုပြန်စတွင်ပြုတ်တယ် င်ပြီးရင်တော့လာမဲ့လအနေငယ်အတွင်းဒုက္ခသည်တွေကိုစတင်ခေါ်ယူနိုင်မယ်လို့မျှော်လင့်ကြောင်းဒါဟာ multi year program နှစ်အတန်ကြာလှုပ်ဆောင်ရမယ့်အစီအစဉ်တစ်ခုဖြစ်ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေက VOA ကိုပြောပါတယ်ဒီအစီအစဉ်ကိုပြန်စမဲ့အကြောင်းကိုတော့ထိုင်းအစိုးရကခန့်ထားတဲ့စခန်းတာဝန်ရှိသူတွေနဲ့ယူအန်အစ်စီယာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတာဝန်ရှိသူတွေလာရောက်ပြီးထိုင်းပြည်ရဲ့ဌာနကကြေညာတဲ့မေလ22ရက်နေ့မှာပဲဒုက္ခသည်တွေကိုအသိပေးခဲ့တယ်လို့ဦးရောဘတ်ထွေးကပြောပါတယ်။တတိယနိုင်ငံမှာရွှေပြောင်းအခြေချနေထိုင်ခွင့်ရဖို့စခန်းအတွင်းမှာ2015ခုနှစ်ကစပြီးအဆင့်ဆင့်စီရင်ကောက်ယူခဲ့တဲ့အခြေအနေကိုတော့နှုတ်ဘိုးစခန်းမှာအခုချိန်ထိ15နှစ်ကြာနေလာတဲ့ရခိုင်တိုင်းရင်းသားကိုစန်းလွင်ကအခုလိုရှင်းပြပါတယ်
။နောက်ဆုံးအကြိမ်ကြာတော့2019မှာပဲဒီပြည်ရဲ့ကြီးရပဲအဲတီးတန့်ပဲ UN မပါခင်တဲ့အဲဟိုကလက်တွေနှိပ်တယ်လက်တွေနှိပ်ပြီးတော့သူတို့ဟိုပြည်ထရေးတွေအကြီးကြီးနဲ့ကျွန်တော်တို့ကိုနောက်ဆုံးအကြိမ်အဲဆာရတဲ့ထုတ်ပြီးတယ်2009အဲကနေပြီးတော့2023အထိသူတို့လုပ်သွားတာဒါအကုန်ပဲပေါ့အဲ့ဒီထဲမှာသူတို့ပြောသွားတာကြတော့ပထမဆုံးအကြိမ်လုပ်ရတဲ့ free ဆိုတဲ့ဆာရွက်ကတော့အဲအကျုံးမူမူလို့တော့ပြောတယ်ဒါပေမဲ့အဲ့ဒီ UN လုပ်သွားတဲ့ UN ကတ်ရဲ့အဲအဲ့ဒီ UAG ရဲ့အဲ့ဒီဟာနှစ်ခုရှိတဲ့လူကတော့ဒီကောက်ခုနလပိုင်းမှာလူစုစည်းတဲ့ခါကြာလို့ရှိရင်တတိယနိုင်ငံအခြေချဖို့နေထိုင်ဖို့အတွက်အခွင့်အလမ်းတွေပေါ်လာတဲ့အတွက်အဲ့ဒီလူတွေကိုလူပြန်စီစစ်ပြီးတော့ဒီလိုဘက်ကနေဆောင်ရွက်ပေးမယ်လို့အဲ့ဒီလူတွေပြောကြတယ်ဟုတ်ကဲ့
။နေဆက်ဒေသတစ်လျှောက်ကဒုက္ခသည်စခန်း၉ခုမှာအခုအချိန်ထိကြန့်ရှိနေသူအများစုဟာတတိယနိုင်ငံတစ်ခုခုမှာသွားရောက်အခြေချနေထိုင်မဲ့အခွင့်အလမ်းရနိုင်ဖို့စေစုနှစ်နဲ့ချီစောင့်နေခဲ့ကြရတာပါ။ဒါကြောင့်လဲသူကတော့တတိယနိုင်ငံမှာရွှေပြောင်းအခြေချနေထိုင်မယ်လို့ကိုစန်းလွင်ကပြောပါတယ
်။ကျွန်တော်တို့ကတော့တတိယနိုင်ငံမှာအခြေချခွင့်ရဖို့တက်ဖို့ပဲဒီစခန်းထဲမှာနေလာတာအခုဆိုလို့ရှိရင်စခန်းနဲ့ရှိသွားပြီပေါ့ကျွန်တော်တို့ဘယ်မှမသွားဘူးစခန်းထဲမှာနေတယ်ကျွန်တော်တို့ကတော့တကယ်ပဲတတိယနိုင်ငံမှာအခြေချခွင့်ရဖို့ပဲအဲဟိုပေါ့နော်ဒီအဓိကထားပြီးတော့ကျွန်တော်တို့ဒီမှာစောင့်နေတယ်ပေါ့
ကိုစန်းလွင်ဟာရခိုင်လူမျိုးတူဦးဖြစ်ပေမဲ့ထိုင်းမြန်မာနယ်စပ်ကိုရောက်လာပြီးမှကရင်တိုင်းရင်းသူနဲ့အိမ်တောင်ကျခဲ့ပြီးအခုဆိုရင်မြေတောင်ရနေပြီဖြစ်ပါတယ်ကြားထဲမှာစောင့်ခဲ့ရတဲ့နှစ်တွေကြာလွန်တာကြောင့်သူသားသမီးတွေကထိုင်းနိုင်ငံမှာပဲအခြေချနေကြတဲ့သူရှိသလိုဒီမှာတက်လက်ဆပညာရေးကိုပြီးဆုံးတိုင်အောင်တက်ပြီးထိုင်းမှာပဲအခြေချနေထိုင်မှုဆုံးဖြတ်သူလည်းရှိတယ်လို့ဆိုပါတယ်။သားသမီးတွေကတတိယနိုင်ငံကိုမိဘတွေနဲ့အတူလိုက်လို့တဲ့ဆန္ဒမရှိတာကြောင့်မိသားစုတကွဲတပြားဖြစ်မဲ့အရေးစိုက်နေတယ်လို့လည်းကိုစန်းလွင်ကပြောပါတယ်
။မိသားစုတွေကတကွဲတပြားလည်းဖြစ်ကုန်တာပေါ့။သူတို့ကကျွန်တော်တို့လည်းသူတို့ကိုအတင်းတိုက်တွန်းလည်းမကောင်းတော့ဘူး။ဒါကြောင့်လည်းဆိုတော့အိုဒီကကလည်းသူတို့ပြောလောက်တဲ့မယုံကြည်လောက်တဲ့အနေအထားမျိုးဖြစ်နေဆိုရင်လည်းဖြစ်လောက်စရာအနေအထားဒီမှာကအများကြီးကျွန်တော်တို့ရင်ဆိုင်ရတယ်အဲ့ဒီလိုပေါ့
မြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းတိုင်းဒေသအသီးသီးကနေထောင်ထဲချီတဲ့ပြည်သူတွေထိုင်းနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြရတာပါအစပိုင်းမှာယာယီတက္ကသိုလ်စခန်းအဖြစ်ရှိနေကြရာကအခုဆယ်စုနှစ်တည်းနဲ့ချီကျလာတဲ့အခါမှာတော့စခန်းအတွင်းကလူအများစုဟာဒီနေရာဒီဒေသမှာအခြေကျနေပြီဖြစ်တာကတကြောင်တချို့လဲကိုနိုင်ငံကိုဇာတိမြေကိုအခုချိန်ထိပြောင်းခြင်းနဲ့ဆန္ဒရှိနေသေးတာကတကြောင်းလို့ကြောင့်တတိယနိုင်ငံကိုရွှေ့ပြောင်းအခြေချနေထိုင်လို့စိတ်မရှိသူတွေလည်းစခန်းအတွင်းမှာရှိတယ်လို့ဆိုပါတယ်။ UNHCR က2019ခုနှစ်မှာနောက်ဆုံးစာရင်းကောက်ယူထားပြီးဓာတ်ပုံနဲ့တကွကိုရေးရာဇဝင်အချက်လက်တွေပါပေးအပ်ထားပြီးသူတွေကိုသာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုမှာဖြစ်ပြီး2019ခုနှစ်စာရင်းကောက်ပြီးနောက်မှရောက်လာသူတွေကိုတော့ခွင့်ပြုမှာမဟုတ်ဘူးလို့ဆိုပါတယ်။အခုစီးရင်ပြုစုထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်း၉ခုကတော့မေလအုံဖြံနှုတ်ဘိုးမဲ့လက်ဦးမဲ့ရာမိုထမ်းဟင်ပန်းတုံရန်းနဲ့ကရင်နီအမတ်၁အမတ်၂စခန်းတွေမှာကရင်တိုင်းသားအများစုနဲ့မြန်မာအပါအဝင်တခြားတိုင်းသားအများအပြားလည်းရှိနေကြတာဖြစ်ပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်ကိုရောက်နေတဲ့မြန်မာဒုက္ခသည်တွေတတိယနိုင်ငံကိုသွားဖို့အခွင့်အလမ်းတွေပေါ်လာနေတဲ့အကြောင်းကိုကိုဇော်ဝင်းလှိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော့မှာပ
ါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ။VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။လိုင်းနိုမီတာ24 40 51လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင် American တခွင်သိပ်ပတ်နဲ့ဤပညာကန္တာတွေကိုတစုတစည်းတည်းထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးကတော့အမျိုးသမီးကန္တာဖြစ်ပါတယ်။ရုပ်ပိုင်းစိတ်ပိုင်းကျမ်းမာကြံ့ခိုင်ဖွံ့ဖြိုးဖို့အတွက်အသက်အရွယ်မရွေးလူတိုင်းကိုလည်းလှုပ်ရှားသင့်တယ်လို့တရုတ်ဆောင်မော်ဒယ်တူဦးလည်းဖြစ်ကိုကာယကျမ်းမာရေးပညာပေးသင်တန်းတွေကိုပို့ချပေးနေသူဖြစ်တဲ့မတ်တန်တာလှိုင်ကပြောပါတယ်ကိုယ့်ရဲ့တကူရေးကျမ်းမာရေးဦးစားမပေးနိုင်တာတွေရှိတာကြောင့်ဒီလိုသင်တန်းတွေပို့ချပေးရတာဖြစ်ကြောင်းပြောပါတယ်နီးပြမော်ဒယ်မတ်တန်တာလှိုင်ကိုမေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေးတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometime. Gotta stand up and fight sometime.
မင်္ဂလာပါမေဘီယိုတို့ခုလိုချိန်ပြရကျေးဇူးများကြီးတင်ပါတယ်ရှင
်မင်္ဂလာပါရှင်နေကောင်းရဲ့လား
ကောင်းပါရဲ့ဟုတ်ကဲ့ပါအမောက်တွေကလုံးဝလန်းဆန်းတက်ကြွအရန်အောင်အားကြဖို့ကောင်းတယ
်ဒီမှာမနက်စောစောဆိုတော့လန်းဆန်းနေရတယ်
အခုလိုပေါ့နော်ဒါအမဆိုရင်ကြည့်လိုက်လို့ရှိရင်လေ40ကျော်လို့45နှစ်ကျော်လို့လုံးဝအောင်မထင်ရလောက်အောင်ပဲကိုယ့်ရဲ့ခန္ဓာကိုယ်မှာစီကင်းပြီးတော့ပေါ့နော်တကယ်ကိုချစ်ချစ်လက်လက်လှလှပပနဲ့ကြန့်ခိုင်တန်ဆွမ်းတာကိုကျွန်တော်တွေ့ရတယ်လေဆိုတော့အရင်ဆုံးမေးချင်တာကဒါရဲ့လူဝတ်ချက်ကဘာဖြစ်မလဲရှင
့်ဟုတ်ကဲ့ပါ well လူဆိုတာကတော့အချိန်ကြာလို့ရှိရင်အိုရမှာပဲလေဟုတ်တယ်ဟုတ်ဆိုတော့ဒါပေမဲ့လည်းအမရည်ရွယ်ထားတာပေါ့နော်ကျမ်းကျမ်းမာမာနဲ့အိုနိုင်ဖို့ဆိုတာဒါဒီဟာအကျမ်းမာခြင်းလက်တပါဆိုတော့အရောဂျံပရမန်လာဘန်ဆိုတဲ့အတိုင်းနဲ့အမအဲ့ဒါကိုရအောင်ကိုကိုယ်တိုင်လည်းကြိုးစားမယ်ပြီးတော့ကိုရရှိရှာဖွေတွေ့ရှိလာတဲ့အရာတွေအကုန်လုံးကိုလည်းအများနဲ့မျှဝေမယ်ဆိုပြီးတော့အကိုရည်ရွယ်ချက်နဲ့ပဲဒီအရာတွေလုပ်နေကြတာပေါ့နော်ကျမ်းမာရေးနဲ့ပတ်သက်တာဆိုတော့အနှုတ်ဝတ်ချက်ကဘာလဲဆိုတော့အမတို့ကဖျားခေါ်ခဲ့တဲ့အတိုင်းပဲခန္ဓာကိုယ်မှာ cell တွေကဖြစ်တာရှိတယ်လို့ပြက်တာရှိတယ်ဖြစ်စဉ်ပြက်စဉ်ဆိုတာအချိန်နဲ့အမျှကိုဖြစ်နေတာဒါကိုမတို့လက်မခံလို့လည်းမရဘူးဥပမာတကယ်လို့မနှက်ဖြန်တပတ်ခါမတို့ဆုံးသွားမယ်ထားပါတော့အဲ့ကြရဲ့ cell တွေကအစ်စ်အစ်စ်ထပ်ဖြစ်ဖို့မတိဆောက်တော့ဘူးထပ်မလုပ်တော့ဘူးဒါဆိုလို့ရှိရင်မတို့ခန္ဓာကိုယ်ကပုတ်ပြီးတော့ပျက်စီးသွားမယ်ဒီအတိုင်းပဲမတို့အသက်ရှင်နေတဲ့အချိန်မှာလည်းခန္ဓာကိုယ်ကတကယ်ကြီးအဲ့လိုမျိုးဖြစ်ပြက်နေတာဒါပေမဲ့ပြတ်သွားတဲ့ cell တွေကိုအစ်စ်အစ်စ်ပြန်ဖြစ်ဖို့ဆိုတာကြောင့်မတို့အသက်ရှင်နေတဲ့အချိန်ကျန်းမာနေလို့ရှိရင်အာဟောင်းသွားတဲ့ cell တွေပြတ်သွားရတဲ့အမျှ cell အစ်စ်တွေက ready အကောင်လုံးအစ်စ်ပြန်ပြီးတော့အစားထိုးဖို့မတို့ငယ်တဲ့အချိန်မှာပေါ့နော်ကလေးတုန်းကပေါ့အသက်ကြီးလာတာနဲ့အမျှဒီကျန်းမာရေးကိုမထိန်းသိမ်းတဲ့အခါမှာဒီဖြစ်စဉ်ပြက်စင်တာတဖြည်းဖြည်းနဲ့နှေးလာရင်အသားအရည်လေးတွေတော့မှာမယ်ဒီဖြစ်စဉ်ပြက်စဉ်နှေးသွားတဲ့အခါမှာအမတို့ဇရာဆိုတဲ့အရာကိုမြင်လာပြီပေါ့နော်ဆိုတော့အဲ့တော့ဒီဇရာကိုတိတိတောက်တာကြီးမမြင်ရအောင် cell တွေကလည်းအတွင်းထဲမှာအပြင်မှာရောကျန်းမာနေအောင်တကယ်ကိုနေ့စဉ်ထိမ့်သိမ့်ပြီးတော့လေ့ကျင့်ရင်လို့ရပါတယ်အဲ့တော့ဒီလျှို့ဝှက်ချက်ကိုအဓိကထားပြီးတော့မျှဝေပေးရမှာအမရဲ့တာဝန်လို့သဘောထားပြီးတော့အခုချိန်မှာဒီကျန်းမာရေးနဲ့ပတ်သက်တဲ့မျှဝေတဲ့အလုပ်တွေမှာလုပ်နေတာပါ
ကျမတို့ဒါမြန်မာနိုင်ငံမှာဆိုရင်အမျိုးသမီးအများစုပေါ့နော်အထူးသဖြင့်ဒီအိမ်တော်ရှင်အမျိုးသမီးတွေဆိုလို့ရှင်အသက်40ကျော်လာပြီဆိုတာနဲ့ဒါကိုယ့်ရဲ့ခန္ဓာကိုယ်ထိမ့်သိမ့်ပြုပြင်ဖို့မလိုတော့ဘူးလို့ထင်တဲ့သူတွေယူဆတဲ့သူတွေအများကြီးရှိပါတယ်တချို့ကျတော့လည်းအချိန်မပေးနိုင်လို့ပေါ့နော်တချို့ကျတော့လည်းဒီဝေးရမှာဘာလို့ရမှာလဲစသဖြင့်ပေါ့နော်ဆိုတော့ဒီလိုပြောတဲ့ဒီလိုအတွေးတွေရောဘယ်လောက်ထိမှန်မလဲအမဘာမျိုးပြောပြနိုင်မလဲရှင
်ပြောရင်တော့ကျမ်းမာကျမ်းကျမ်းမာမာနဲ့အိုဘိုးဆိုတာကဒါအခုနောက်ပိုင်းမှာအမတို့ set လုပ်လိုက်တဲ့ goal ပေါ့နော်အရင်တုန်းက lifestyle အရင်တုန်းကအရာကြီးကြည့်မယ်ဆိုလို့ရှင်အမလည်းရှင်းရှင်းပြောရင်ငယ်ငယ်တုန်းကဘယ်လို တွေးလဲဆိုတော့၄၀ကျော်ဆိုရင်အာဘဝဆုံးသွားပြီသွားပြီငါတော့ဒုက္ခပဲအရင်ကအိုသွားတော့မှာပဲပေါ့နော်အဲ့လိုမျိုးတွေးခဲ့ပြီးမဲ့ဒါပေမဲ့လည်းတွေးအဲ့လိုတွေးရခြင်းအကြောင်းရမယ်ဟိုအရင်ခေတ်တုန်းက၄၀ကျော်50ကျော်ဆိုတဲ့လူကြီးတွေကဟိုကြည့်လိုက်ရင်ဟိုငငယ်တွေစိတ်ဓာတ်ကျပြီးတော့ဟိုအိုချင်စိတ်မရှိအောင် motivation မရှိဘူးပေါ့နော်ကျန်းမာရေးဆိုတဲ့အရာကိုနှုတ်ချထားပလိုက်ကြတယ်အမ2019စပြီးတော့ဒီကျန်းမာရေးလုပ်ငန်းကိုစပြီးခွင့်လိုက်တဲ့အချိန်မှာထောင်ပေါင်းများစွာသောအမျိုးသမီးတွေရောက်လာကြတယ်။တခါမှလေ့ကျင့်ခံမလုပ်ဘူးဒါအိမ်ယုံ against လုပ်ပြီးတော့စွန့်စားပြီးတော့မိသားစုကိုစွန့်ပြီးတော့ဒီမှာစန့်ကျင်ဘက်လုပ်ပြီးတော့ဒီမှာလာပြီးတော့ membership ပေးမှုစည်းရင်းပေးကြတယ်။တခါမှလည်းလေ့ကျင့်ခံမလုပ်ဘူးဒီလေကား3တိကိုဓာတ်လေကားမစီးပဲနဲ့အမတက်လာပါဆိုလို့လာအပ်ကြတာဆိုပြီးတော့အဲ့ဒီအရာတွေစခဲ့တာပေါ့နော်။အဲ့ဒီမှာဘာတွေမြင်ရလဲဆိုတော့ဒီအပြင်းမနေကြည့်ရင်တော့လက်လျှော့ထားတယ်လို့ထင်ရတော့ဒါပေမဲ့လည်းမိသားစုကိုထိမ့်သိမ်းရင်းနဲ့ကိုလည်းဒီတသက်စာအတွက်ပေါ့နော်ဦးစာမင်းစာအတွက်ကျန်းကျန်းမာမာနဲ့နေဖို့အတွက်တစ်ခုခုလှုပ်ချင်နေကြတဲ့အမျိုးသမီးတွေအများကြီးရှိတယ်ဆိုတာမှတွေ့လာရတယ်ဒီ fitness အမျိုးသမီးအများအဖြစ်ပေါ့နော်ဒါမဲ့လည်းအမျိုးသားတွေလည်းပါပါတယ်ဒီ support group ကြီးထဲမှာFacebook ပေါ်က support group ထဲမှာအမတို့လူတသိန်းနီးပါးရှိနေပါပြီအဲ့တော့ဒီ group ထဲကလူတွေဆိုရင်ဒီခုနပြောတဲ့ myths ကိုပေါ့နော်စန့်ကျင်ပြီးတော့ဒါကျမ်းမာရေးဆိုတာဘယ်သူပါပြောကိုယ့်အတွက်ကိုလုံးမှရမယ်သူများပြောတဲ့အရာကိုဘယ်ယူဆိုင်ပြီးတော့ကိုနောက်ဆုံးနေခဲ့တဲ့ချိန်ကျရင်ကိုပဲခံရမယ်ဆိုတာကိုတိလာကြတဲ့လူတွေအများကြီးနဲ့ဖွဲ့စည်းထားတဲ့ဒီ fitness group ထဲမှာတော့ရှိနေပါပြီလို့မှတော့
ဟိုကျွန်တော်တို့မြန်မာနိုင်ငံစားတော့လေဟိုတစ်ဖက်မှာစတော့လေလာလူမှုစီးပွားထွေတွေအချက်တွေရာတခြားနိုင်ငံတွေထက်စာရင်ပို့ပြီးတော့ဟိုပို့များတယ်ပို့ဆိုးတယ်ပေါ့နော်တနေ့တနေ့စာဝင်နေအတွက်ရုန်းကန်နေရတဲ့သူတွေဒါနောက်သားသမီးတွေပြုစုပြုချွာတာစသဖြင့်အခက်ခဲတွေကဟိုဒီနွမ်းပါမှုတွေကြားထဲမှာပေါ့နော်ဟိုချမ်းမအောင်နေဖို့အချိန်ပေးဖို့ခက်တဲ့သူတွေလည်းအများကြီးရှိပါတယ်ဆိုတော့ဒီလိုလူတွေအတွက်ဆိုရင်ရောမာဒီအခုအမပြောပြသွားသလိုပေါ့ကိုခန္ဓာကိုယ်ထွက်အရေးပါတဲ့စိတ်ပိုင်းရုပ်ပိုင်းတော့ဟိုပို့ပြီးတော့စိတ်လက်တန်ဆွမ်းနေဖို့အတွက်လေ့ကျင့်ခန်းတွေလုပ်ဖို့ဟာဘယ်လောက်ထိအရေးကြီးလဲသူတို့ဆိုရင်ရောဘယ်လိုပုံစံနဲ့စနိုင်မလဲဆိုတာကိုအမအနေနဲ့ဗာမပြောနိုင်မလဲရှင
်ခုလိုအကျအတိဖြစ်နေတဲ့အချိန်မှာတော့အဘက်ဘက်ကနေပြီးတော့ကုန်ကြစိတ်တွေအရင်အားထက်တော့တိုးလာမှာပေါ့နော်ဒီကျမရေးအတွက်ကြတော့လေဝင်ငွေရှာဖို့ကပို့ပြီးတော့အရေးကြီးနေတဲ့ကျမရေးနဲ့စီးပွားရေးနဲ့ရှင်လိုက်မယ်ဆိုရင်အဲ့တော့ဝေးကြီးကြောင့်ရောတာဝန်အသီးသီးကြောင့်ရောဘာပဲဖြစ်ဖြစ်အမကတော့အခုလိုမျိုးအချိန်နဲ့ဝင်မရှိတဲ့လူတွေအတွက်ကိုအဓိကထားပြီးတော့ကျမရေးလိုက်စားဖို့ဘာကြောင့်လဲဆိုတော့ဟိုအလုပ်တာဝန်တွေကိုပို့ပြီးတော့ပြည်လာလေကျမရေးဘက်ကိုပို့ပြီးတော့အချိန်မပေးနိုင်လေအဲ့တော့မကြခင်မှာပဲအရာရာကိုရှာထားသမျှကျမရေးအတွက်သုံးမှုဆိုတာမျိုးဖြစ်သွားရတဲ့ဈေးရောဈေးကနဲ့အဲ့တော့ဒီကျမရေးနဲ့စီးပွားရေးကလည်းဆက်ဆက်နေတယ်ကျမရေးပို့ပြီးတော့တိတိချာချာအလုပ်လုပ်နိုင်မယ်အဓိကစိတ်ကောလူရောပေါ့နော်ကျမရေးဆိုတဲ့အထက်မှာစိတ်ကောလူရောနှစ်ခုလုံးကြည့်ပြီးတော့ပြောတာအဲ့တော့ဒါကြောင့်လည်းအမတက်နိုင်တဲ့ဘက်ကနေတစ်ခုခုလုပ်ပြီးတော့တစ်ဖက်တစ်လိုက်ရည်ဒီကျမရေးအသိလေးဆိုတာပတ်စံရှိတဲ့လူသားစားတချို့တွေဟိုလက်နှမ်းမိတဲ့အရာမဖြစ်သင့်ဘူးအဲ့တော့ဒီ mission လေးကိုအမတို့ခေါင်းထဲမှာထားပြီးတော့အဓိကထားပြီးတော့2019ဒီကျမရေးပို့ချမှုသင်တန်းကိုစခဲ့တယ်ဒီ workshop အခုထိလည်းပူရညွန့်လမ်းမှာရှိပါသေးတယ်ဆိုတော့2019ကနေခုဆိုရင်6နှစ်ပြည့် anniversary ပေါ့နော
်တချို့ကြတော့လေဟာဒီရွယ်ကြတော့မှကိုလက်လို့ရှာလေးချိန်ကန်လို့ရင်ထိရောက်ပါမလားပေါ့နော်ကိုရဲ့ခန္ဓာကိုယ်ကရောလိုက်နိုင်ပါမလားဆိုတာမျိုးစိုးရင်ကြတဲ့သူတွေလည်းရှိတယ်လေဆိုတော့သူ့အရွယ်နဲ့သူပေါ့အားဆိုင်လို့ရမယ်လေးချိန်ကန်ဘယ်လိုပုံစံမျိုးဆိုတာမျိုးရောရှိလားအသက်ချင်းရောဘယ်လိုပို့ပြီးတော့ခရီးဆိုင်တင်လဲရှင်
ဟုတ်ပါတယ်ရှိတာပေါ့ရှင်အာဘာဖြစ်လို့လဲဆိုတော့ဒီအမတို့ငင်းငယ်တော့စဉ်းစားကြည့်လိုက်မယ်ဆိုရင်မွေးကစားနေပြီးတော့လမ်းထပြီးရှောင်းနိုင်မှုအတွက်ကိုအမတို့အချိန်ကြီးဘလောက်အကြာကြီးယူခဲ့ရလဲပေါ့နော်တဖြည်းဖြည်းနဲ့ဒီ muscle တွေကမလေ့ကျင့်မဲ့တစ်ခါမှမလေ့ကျင့်ဘူးမလေ့ကျင့်မဲ့ထားတာဆိုရင်သူ့မှာချက်ချင်းခေါင်းအစားကလေးနေနဲ့မထောင်နိုင်ဘူးအမတို့လည်းဒီတိုင်းမှာပဲအာစပိန်မစီးဘူးတဲ့လူဆိုလို့ရှိရင်ရုတ်တရက်စပိန်စီးဖို့ဆိုရင်မထိနိုင်ဘူးပေါ့နော်ဒါပေမဲ့အဲ့ဒီစပိန်စီးတဲ့အခါမှာသုံးတဲ့ muscle တွေကိုသုံးနေကြပါရဲ့ အာဘယ်ချိန်တက်စီစီအလွယ်တကူနဲ့အမရရဲ့ခန္ဓာကိုယ်မှာမဆုံးမ memory ဆိုတာရှိတယ်။အဲ့တော့တခါမှမလုပ်ဘူးသေးတဲ့လူတွေရောအကျန်းကြီးအပြင်းကြီးတွေလောက်ခိုင်းလို့မရပါဘူး။အဲ့တော့အမတို့လူတယောက်ကိုတွေ့ပြီဆိုတာနဲ့ assessment training ဆိုတာလုပ်ရတယ်။သူ့ရဲ့ဒီ physical assessment ပေါ့နော်။ဘယ်လောက်ထိလုံနိုင်လဲ၊ဒူးတွေဘာတွေလဲ၊စောင်းနေလား၊ flat feet ကြီးလား၊ဟိုဒူးခွေနေတာ၊ calf scoliosis ဒီအရာတွေအမတို့အကောင်လုံးကြည့်ပြီးတော့မှသူရဲ့ဒီကျမရဲ့ history ကဘာကြီးရှိခဲ့ဘူးမလဲပေါ့နော်ဒါတွေကိုကြည့်ပြီးတော့မှဘလောက်မှမကြောက်ပါဘူးအမတို့ဒီ trainer အမတို့စီမှာ certified trainer တွေ consultation လုပ်ပြီးအဲမင်းဖြစ်ပြီးလို့ရှိရင်ကိုယ်နဲ့ကိုက်ညီတဲ့လှုပ်တဲ့လှုပ်ထိုက်တဲ့အရာတွေထွက်လာမှာပါအဲ့တော့အသက်အရွယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုဥပမာအမကပဲကြည့်လို့ရပါတယ်အမလွန်ခဲ့တဲ့3နှစ်တုန်းကခန္ဓာကိုယ်နဲ့အခုချိန်မှာရှိနေတဲ့ခန္ဓာကိုယ်လည်းမတူပါဘူးအမရဲ့ရွေးချက်ကတစ်နှစ်တက်တစ်နှစ်ဒီထက်ပိုပိုပြီးတော့ကိုယ့်အကိုခြေနဲ့အားရတဲ့physical condition ကိုရမယ်လို့ကြီးမားထားပါတယ် I found the power
အကင်ပြူတွေတင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါတော့တုတ္တဆုံနဲ့အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့နွေရာသီမှာခီးသွွားတွေမနှစ်ခတ်ထက်ပိုများလာတာအာကာသကိုအလေသွားကျင်သူတွေရဲ့ဆန္ဒမကြခင်အကောင့်တွေပေါ်လာတော့မှဆိုတာနဲ့မဟာဘွဲ့တင်ယူကြတဲ့ဒီမြန်မာចောင်းသားတွေအကြောင်းကိုကိုအောင်ကစူးစိတင်ပြထားပါတယ်
အမေရိကန်တွေနွေရာသီအားလည်းရဲ့စတင်တဲ့အချိန်မှာတချို့ကတော့ခီးသွားဖို့ပြင်ဆင်နေကြပါပြီ။မေလရဲ့နောက်ဆုံးတင်းလာနေဟာစာဆုံးစစ်တီတွေအတွက်အောက်မွေးဘွယ်နေဖြစ်တာကြောင့်ဒီအချိန်ကနေစပြီးတော့နွေရာသီအားလည်းရဲ့ရာသီရောက်ပြီဆိုပြီးအများကသတ်မှတ်ထားတာပါ။တကယ်တော့ဇွန်လကုန်ကနီးမှအမေရိကန်နွေရာသီကာလတရဝင်ရောက်ရှိတာပါ။ဒီနှစ်မှာတော့ကိုဗစ်ကရောဂါကျော်လွန်ကစားအချိန်ကလုံမဟုတ်ပဲလေကြောင်းလိုင်းတွေဟိုတယ်တွေကလည်းကြိုတင်ပြင်ဆင်လာကြပါတယ်။လေရင်လက်မှတ်ခတွေကလည်းကယောဂကာလမတိုင်ခင်ကတည်းက400ကိုင်းနှုန်းလောက်ပိုဈေးတက်လာပါတယ
် Everything's more expensive
အလုံးပိုပြီးဈေးကြီးကုန်ပါတယ်လက်မှတ်ဈေးတွေလည်းကြီးကုန်တော့တစ်နှစ်ကိုခရီးတစ်ခေါက်ထက်ပိုထွက်ဖို့ခက်ကုန်ပါတယ
်ကုန်ကျစရိတ်တက်တာအောင်တချို့ခီးသွားတွေကတော့ခီးသွားအချိန်ကြီးရှော့ချသလိုမိသားစုလိုက်ဆိုရင်ကိုယ်တိုင်ကားမောင်းပြီးတော့လည်းသွားပါတယ်ဒီသတင်းပတ်ကုန်မှာ3ရက်ကြာပိတ်မှာလည်းဖြစ်တာကြောင့်အမေရိကန်38တန်းလောက်ဟာကိုအိမ်ကနေအနည်းဆုံးမိုင်50လောက်ကားမောင်းပြီးတော့ခီးသွားကြလိမ့်မယ်လို့ခီးသွားလာရေးစောင့်ကြည့်မှုဆိုင်ရာအဖွဲ့ Travel A ကခန့်မှန်းထားပါတယ်။ဒါဟာမနစ်ကတည်းကစာရင်နှစ်တန်းလောက်ပိုများလာတာဖြစ်ပေမဲ့ကယောဂါကာလမတိုင်ခင်ကအရေးအတွက်ကိုတော့မမှီသေးဘူးလို့ဆိုပါရယ်။ကြာသာရင်းနေ့ကနေတနင်္လာနေ့အတွင်းခီးသွားတန်းနဲ့ချီရှိလိမ့်မယ်ဆိုပြီးတော့လည်းခန့်မှန်းထားပါတယ်။
Usually you can save some money if you plan ahead of time. ပုံမှန်ဆိုရင်တော့ခီးသွားစရာရှိလို့ကြိုးစီစဉ်ရင်အကုန်ကျတတ်တာလေးရှိပါတယ်။ဒါပေမဲ့လည်းအခုကုန်ကျတာများလွန်းလို့စိတ်ထဲမှာချိန်မိပြီးကိုယ့်ဘဝအတွက်အမှတ်တရဖြစ်မဲ့အတွေ့အကြုံတွေရအောင်လို့သဘောထားပြီးတော့အားတင်းသွားရတာပါ
။သူဟာသမီးဖြစ်သူမွေးနေ့အတွက်မိသားစုဝင်တွေအားလုံးခီးသွားဖို့လနဲ့ချီကြိုတင်စီစဉ်ခဲ့ပေမဲ့လည်းနှစ်ယောက်သွားမဲ့ကုန်ကျစရိတ်ဟာဟိုရုံးကမိသားစု၄ယောက်သွားတဲ့ကုန်ကျစရိတ်လောက်ရှိတာကြောင့်မိသားစုအားလုံးခီးတူတူမသွားနိုင်တော့ပါဘူ
းခီးထွက်ရင်ကုန်ကျများတာကြောင့်ဒီတစ်ခေါက်ကတော့နှစ်ယောက်တည်းပဲသွားဖြစ်တာပါအဖေနဲ့မောင်လေးကအိမ်မှာကြံခဲ့ပါတယ
်လေကြောင်းခီးသွားလုံခြုံရေးဆိုင်ရာဌာန DSA ကအခုတလောနိုင်ငံတော်ဝန်ကလေစိတ်တွေမှာခီးသွားနှစ်တန်းခွဲကျော်လောက်တိုးလာတယ်လို့ပြောပါတယ်လေကြောင်းလိုင်းတွေလည်းကယောဂကာလမတိုင်ခင်ကထဲလောက်သားအင်အား600ခန့်ကျော်ပူခန့်ထားရသလိုရာသီဥတုကြောင့်လေရင်ခီးစဉ်ဖြတ်သိမ်းတာနှောင့်နှေးကြံ့ကြာတာမဖြစ်ရအောင်လဲပိုအစစ်မြင့်တဲ့ဤပညာတွေတုံးပြီးတော့စောင့်ကြည့်နေတယ်လို့ဆိုပါတယ်ခင်ဗျာအာဂါတာကိုခဏတာအလေသွားခြင်းတွေကိုပို့ဆောင်ဖို့ Virgin Galactic အာဂါတာခီးသွားကုမ္ပဏီကနောက်ဆုံးအကြိမ်အနေနဲ့သူတို့အာဂါတာယာဉ်ကိုတန်းတက်ပြန်တန်းပြီးပါပြီကုမ္ပဏီဝန်ထမ်း6ဦးကိုတည်ဆောင်ပြန်တန်းတဲ့ယာဉ်ဟာမေ25ကြာသပတေးနေ့မနက်က New Mexico ပြည်နယ်တောင်ပိုင်းကအာဂါတာယာဉ်စခန်းမှာပြန်လည်ဆင်းသက်ခဲ့ပါတယ်ကမ္ဘာမြေဆွဲရနဲ့လွတ်ရအာဂါတာမှာမိနစ်အနည်းငယ်ကြာနေခဲ့ပြီးတဲ့နောက်ပြန်လည်ဆင်းသက်ခဲ့တာပါဘီလီယံနာတထေးအမေဇုန်ကုမ္ပဏီကိုတည်ထောင်သူ Jeff Bezos ထက်ရနေငယ်စောပြီးအာဂါတာကိုသွားခဲ့သူ Richard Branson ဟာအာဂါတာကိုကိုယ်ပိုင်ကုမ္ပဏီယင်နဲ့သွားခဲ့တာပါ Virgin Galactic Company ပထမဆုံးဝန်ဆောင်မှုပေးရမယ့်ခီးစဉ်ကအီတလီလေတပ်ရဲ့သိပ္ပံသူဒေသနာအတွက်ဖြစ်ပြီးနောက်ပိုင်းမှာတော့ကမ္ဘာမြေဆွဲငင်အားလွတ်ရကအတွေ့အကြုံကိုဆက်သက်ဖို့နှစ်အတော်ကြာလက်မှတ်ဝယ်ယူဆောင်ဆိုင်နေကြတဲ့သူတွေကိုပို့ဆောင်ပေးမယ်လို့ပြောပါရခင်ဗျာ။ဒီသားစုနဲ့အတူအီမေဟာ2009ခုနှစ်မှာဒုက္ခသည်ပြန်လည်နေရာချထားရေးအစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာတာပါ။သူမိဘတွေကတော့ဂရနီပြည်ကစစ်ပွဲတွေကြောင့်စစ်ဘေးရှောင်ပြီးထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်းမှာနှစ်အတော်ကြာခိုးလွန်နေတိုင်းရင်အီမေကိုမွေးဖွားခဲ့တာပါ။အမေရိကန်ပြည်ထောင်စုရောက်ကလေးကကန်တကီပြည်နယ်ဘိုလင်ဂရင်းမြို့က Western Kentucky တက္ကသိုလ်ကနေဇီဝဗေဒနဲ့ဒါရုဗေဒလေးနှစ်ဘွဲ့ကိုရခဲ့ပြီးတဲ့နောက်မြို့တော် Washington DC က George Washington တက္ကသိုလ်ကနေပြည်သူ့ကျန်းမာရေးမဟာဘွဲ့ကိုရခဲ့တာပါကမ္ဘာတစ်လောမှာလိုအပ်နေတဲ့နေရာတွေအပြင်မွေးဖွားရာဇာတိမြေကလူစုအတွက်လည်းအကျိုးပြုနိုင်ဖို့စဉ်းစားထားတဲ့အကြောင်းအခုလိုပြောပါတယ
် My plan is just to work with a different organization
ဖွဲ့စည်းပေါင်းစုံ NGO တွေနဲ့အလုပ်လုပ်ဖို့အဓိကအစီအစဉ်ရှိပါတယ်အဲ့လိုဆိုရင်ကျမကအဲ့ဒီဒုက္ခတွေတွေအတွက်ဆောင်ရွက်ပေးဖို့ကိုယ်စားလှယ်ဖြစ်ဆေလွတ်တာမျိုးဖြစ်ကောင်းဖြစ်လာမှာပ
ါဝန်ထင်းတပင်မှာမြန်မာနိုင်ငံသားတွေအတွက်အမေရိကန်ဆိုရကပေးတဲ့လင်ကွန်းပညာတော်သင်ဆုရှင်လဲပါဝင်ပါတယ်ဇီဘူဘူဦးဟာ2021ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာပြီး2023မေမှာစီးပွားရေးနဲ့ခီးတွားလုပ်ငန်းဆိုင်ရာစီမံခန့်ခွဲမှုမဟာဘွဲ့ကိုရခဲ့တာပါကိုယ်တိုင်ခီးသွွားအလန်းညွန်အလုပ်လုပ်ခဲ့တယ်လို့မြို့ပြဖွံ့ဖြိုးတိုးတက်ရေးနဲ့ရှေးဟောင်းမွေနဲ့ထိန်းသိမ်းရေးဆောင်ရွက်တဲ့ဒုအိမ်ခီးသွွားလုပ်ငန်းရေးရှိတည်တံ့ဖွံ့ဖြိုးတိုးတက်လာဖို့ဆောင်ရွက်တဲ့မြန်မာ Responsible Tourism Institute ကိုမှလည်းခီးသွွားလုပ်ငန်းနဲ့ဆက်စပ်တဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်ခဲ့ဘူးပါတဲ့လင်ကွန်းပညာတော်သင်ဆုဟာမဟာတန်းတက်မဲ့သူတွေအတွက်ပေးတဲ့ပညာတော်သင်ဆုဟာ
လူမှုရေးသိပ္ပံဘာသာရပ်တွေပြီးရင်နိုင်ငံရေးနဲ့နိုင်ငံရေးသိပ္ပံနဲ့ဆိုင်တဲ့ဘာသာရပ်တွေပြီးလို့ရှိရင် development ပေါ့နော်ဖွံ့ဖြိုးတိုးတက်မှုနဲ့ဆိုင်တဲ့ဘာသာရပ်တွေ international relation တွေလည်းရှောက်လို့ရတယ်အဲ့ပြင်ဒီ Lincoln မှာတခုအားသာတာကြတော့သူတို့ကဒီပုံမှန်ဆိုလို့ရှိရင်အစိုးရဝန်ထမ်းတွေသို့မဟုတ် NGO မှာလုပ်တဲ့ဝန်ထမ်းတွေပြီးတော့တိုင်းရင်းသား minority ကိုဦးစားပေးတဲ့အပြင်ပေါ့နော်ဒီပညာသင်ဆုမှာနောက်တစ်ခုကသူတို့ကဒီ private sector ပေါ့နော်အပြင်ကစီးပွားရေးဘက်မှာပဲကိုကလှုပ်ပြီးတော့ယင်းကြီးကျွမ်းဝင်ရှိတဲ့လူတွေကိုလည်းသူတို့ဦးစားပေးပြီးပြည့်ရပေါ့နော
်နိုင်ငံရဲ့ချမပညာသင်နိုင်ဖို့ကတော့အားလုံးရုန်းကန်ကြိုးစားရတယ်လို့လည်းပြောပါတယ်ဒုက္ခသည်စခန်းမှာမွေးဖွားကြီးပြင်းလာပြီးတော့လက်လှမ်းမီတလောက်ပညာရေးကိုဒီဇိုင်းမမတ်လှုပ်လာတာကြောင့်နောက်ဆုံးမှာတော့ ਈ မန်ထားတဲ့အိမ်မက်တွေအကောင့်ထဲပေါ်နိုင်ခဲ့တယ်လို့ဆိုပါတယ်
So it was a struggle at first.
ဒုက္ခတဲ့တယောက်အနေနဲ့ဒီကိုရောက်လာတော့တော်တော်လေးဒုက္ခရောက်ပါတယ်။ဘာသာစကားရောစနစ်တကျသင်ကြားလာတဲ့ပညာရေးမှုလည်းမတက်ခဲ့ရတဲ့ခါကျတော့အစာပိုင်းမှာတော်တော်လေးရုန်းကန်ကြိုးစားခဲ့ရပါတယ်။မဟာပွဲရဖို့ဆိုရင်လည်းတော်တော်လေးလေးလာအားထုတ်ခဲ့ရတာပါ။ဒါပေမဲ့လည်းအကောင်းဆုံးကြိုးစားခဲ့တာကြောင့်ထိုက်တန်တဲ့ရလဒ်ကိုစုခုနိုင်ခဲ့ပါတယ်။ဒါကြောင့်ကိုယုံကြည်မှုရှိအောင်လုပ်ပြီးဖြစ်အောင်လုပ်ပါ။အင်မတန်ခက်တာကြောင့်လည်းကျွန်မလည်းမလုပ်နိုင်ဘူးလို့ထင်ခဲ့တာပါ။ရင်ကျေးမှုရောဘာသာစကားကလည်းကွဲတော့တခြားသူတွေလိုအဆင်ပြေပြေရှောင်လန်းခဲ့ရတာတော့မဟုတ်ပါဘူးဒါပေမဲ့လည်းကို့မှာဘလို့အခက်ခဲတွေပဲရှိရှိဘလို့အကျက်တဲအခြေအနေပဲဖြစ်ဖြစ်ကို့တွေးလိုက်ရတဲ့ကောက်ရိုးတမြင်လေးကိုတွေးတဲ့အခါမှာအမိအယစုတ်ကင်ရယူပြီးတော့စူးစမ်းမယ်ဆိုရင်ရည်မှန်းချက်ပန်းနိုင်ကိုတေချာပေါက်ရောက်ပါလိမ့်မယ
် Congrats to 2023
George Washington တက်တူကကျင်းပတဲ့ပွဲနှင်းသဘင်ကို Washington DC မြို့သားရင်မြင်မှာမေလ21ရက်နေ့ကကျင်းပတာပါ Bachelor ပွဲ Master ပွဲနဲ့ PhD ပွဲရသူကျောင်းသူကျောင်းသားတွေအပါအဝင်မိသားစုဝင်တွေအားလုံး 32,000 လောက်ပွဲနှင်းသဘင်အခမ်းအနားကိုတက်ရောက်ခဲ့ပါတယ်ခင်ဗျာ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့တင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာတော့ကမ္ဘာတစ်လွှာကျုံနေရတဲ့တောက်သုံးရေရှားပါမှုပြဿနာကိုဖြေရှင်းရမှာပင်လယ်ရေကိုကြိုချက်သုံးဖို့အများဆုံးလုပ်နေတဲ့စင်ကာပူရဲ့ရေတန့်စင်မှုနည်းစနစ်တွေအကြောင်းစင်ကာပူအလို့သမားကြီးဝန်ကြီးဌာနကအင်ဂျင်နီယာဦးအိငင်းကိုဒေါခင်မျိုးသက်မေးမြန်းတင်ပြထားပါတယ်
စင်ကာပူအားဆိုလို့ရှိရင်ဒီ
င်းလေရေကိုကြိုချက်ပြီးတော့တုံးတာအမတန်စိတ်ဝင်စားစရာကောင်းပါတယ်ဆိုတော့အဲ့ဒါလေးကိုနည်းနည်းရှင်းပြပေးပါဆရာဒီစင်ကာပူကပင်လေရေကိုကြိုချက်ပြီးတော့ရေအရင်းနေယူတဲ့အကြောင်းလေးပါ
အင်္ဂူရဲ့ရေရင်းမြစ်၄ခုအကြောင်းပြောရပါတယ်။အဲ့ဒီရေရင်းမြစ်၄ခုထဲမှာအခုကပင်လယ်ရေကိုကျူချက်ပြီးတော့တုံးတာ။ဒါနဲ့အခုလောလောဆယ်ပင်လယ်ရေကိုကျူချက်ပြီးတော့တုံးတဲ့ရေကဆရာခိုင်းလုံးမရှိသေးတယ်။ဒါနဲ့တို့အဲ့ဒီအရောက်လေးထပ်ပြီးတော့ပြင့်မှုရှိတာ။တခြားရေတွေစားလို့ရှိရင်ပင်လယ်ရေကိုကျူချက်တဲ့ရေကတော်တော်လေးဈေးကြီးတယ်။ဒါဈေးအကြီးဆုံးနဲ့မပါဘူး။တုံးနေတဲ့ရေကိုပြန်ပြီးတော့တုံးတဲ့မီဝတာကပင်လယ်ရေကိုကျူချက်ပြီးတော့တုံးတဲ့ရေနဲ့စားလို့ရှိရင်သူကအများကြီးစဉ်သက်တာ။ဒါနဲ့ပင်လယ်ရေကိုကျူချက်တဲ့ရေလည်းအဓိကအထားတဲ့ဒီတစ်ခုပါပဲ။ဘာလို့ဆိုပင်လယ်ရေကလည်းခိုင်းရတာ။ပင်လယ်ရေကိုကျူချက်တာစနစ်ကို2005ခုနှစ်မှာသူတို့စပြီးတော့တုံးနေတယ်။အဲ့ဒါစင်ကူရဲ့ရေကဏ္ဍသစ်တရ။စင်ကူကရေယုံမထွက်ဘူး။ရေယုံမထွက်တဲ့ကြောင့်ရေကိုရတဲ့နေရာနေသူတို့ယူတယ်။ကိုပေးပောင်းကျင်မှာပင်လယ်ရှိနေတဲ့ခါကျတော့ပင်လယ်ရေကအလကားရတဲ့ရေ။အများကြီးကြက်လောက်ယူလို့ရတဲ့ရေ။ဒါတော့ပင်လယ်ရေကျူချက်ပြီးတော့တုံးဖို့တော့သူတို့စဉ်းစားကြတယ်။အခုဆိုလို့ရှိရင်တနည်းကိုရေကားလောင်းတန်း30အထိကျုပ်တို့တုံးနိုင်တယ်။ဘောမောပင်လယ်ကိုကျူတဲ့သုံးတဲ့နိုင်ငံတွေအများကြီးရှိပါတယ်။အဲ့ဒီထက်မှာစင်ကာပူသည်ပင်လယ်ကိုအများဆုံးကျူသုံးတဲ့နိုင်ငံတွေထဲတစ်နိုင်ငံဖြစ်ပါတယ်။2060မလေးရှားယူမသုံးတော့တဲ့မဝယ်တော့တဲ့အခါမှာပင်လယ်ကိုကျူချက်တဲ့ရေကို30ရာခိုင်နှုန်းအထိတုံးမြင့်ပြီးတော့သုံးသွားဖို့လို့ညွှန်းပြထားပါတယ
်။ပင်လယ်ကိုကျူချက်ဖို့အတွက်ဆရာတို့စက်ရုံတွေတည်ထားမှာပေါ့နော်။ဆိုတော့စက်ရုံတွေဘယ်နှခုလောက်များရှိပါလဲဆရာ
။ဟုတ်ကဲ့လောလောဆယ်စက်ရုံ5ခုရှိပါတယ်။2005ခုနှစ်မှာ Sing Spring Desalination Plant ကိုဖွင့်ခဲ့တယ်။2013ခုနှစ်မှာ Trust Salt 2018ခုနှစ်မှာ Trust အဲ့ဆဲုံနေရာတော့ဇီဝနိုင်ငံရဲ့အနောက်ဘက်ပိုင်းမှာ။နောက်ပြီးတော့2020မှာ Brina East ကို2021မှာနောက်ဆုံးဖွင့်လိုက်တဲ့ဆဲုံက Jura Island Desalination Plant ဖြစ်ပါတယ်။နောက်လည်းထပ်ပြီးတော့ဖွင့်တော်မှုလည်းရှိပါတယ်။အဲ့ဆဲုံ5ခုကနေပြီးတော့အခုစိတ်မှုလိုအပ်ချက်တွေကိုရေလိုအပ်ချက်ဆရာကနေလုံးဖြစ်ဖြစ်နေပြီဖြစ်ပါတယ်။
ဟုတ်ကဲ့ဆရာဆရာဒီပင်လယ်ရေကိုကျိုချက်တဲ့နေအချမ်းတင်းလေးပြောပြပေးပါဆရာ
ဟုတ်ကဲ့ပင်လယ်ရေထဲမှာကပစ္စည်းမျိုးစုံပါကုန်းမွားကျလာတဲ့မိုက်တရက်အလုံးကပင်လယ်ရေရောက်သွားအဲ့ဒီမိုက်တရက်တွေကိုပင်လယ်ရေကိုစပြီးတော့စုပ်မဲ့နေရာမှာသံဃာကြီးတွေနဲ့တန်သံဃာကြီးတွေအုပ်လိုက်ပြီးတော့ပိုက်ကိုရေဆုပ်တဲ့ပိုက်ရဲ့အဝကိုအဲ့ဒီတန်သံဃာကြီးတွေကိုထည့်ထားတယ်ရေဆုပ်လိုက်တဲ့ခါမှာမိုက်တရက်တွေပါမလာတော့ဒါပြဘာလို့ဆက်ဒီရဆင်းကြတော့ဒီတန်စကားနဲ့ဆင်းလိုက်တဲ့အထက်မှာတော့မှထပ်ပြီးတော့ပါလာသေးတဲ့မုံပိုက်တွေကိုထပ်ပြီးတော့စစ်ပါတယ်အဲ့ဒါဒုတိယအဆင့်မှာ screening အဆင့်လို့ခေါ်ပါတယ်နောက်တတိယအဆင့်ကျတော့ဒီပင်လယ်ရေမှာပျော်နေတဲ့ဓာတ်ပစ္စည်းတွေအများကြီးပဲဒါကြောင့်ပင်လယ်ရေကငြမ်းနေတာအဲ့တော့အဲ့ဒီဓာတ်ပစ္စည်းတွေကိုဖယ်ထုတ်ဖို့အတွက်ကို dissolved air flotation ဆိုပြီးတော့ ice system နဲ့ဖယ်ထုတ်ပါတယ်အဲ့ဒါတော့ပင်လယ်ရေမှာပါတဲ့ဓာတ်ပစ္စည်းတွေကလေးတယ်နောက်ပြီးတော့ရုပ်ရည်ကသူတို့ရဲ့ပုံပြီးတော့ပေါ့တယ်ဆိုတော့အဲ့ဒီစီတွေအရင်နဲ့ခွဲထုတ်တော့ရေထဲကိုလေပုံးနဲ့ပို့ထွက်တဲ့ခါကျတော့လေးတဲ့ဂျစ်စီတွေကအောက်ကိုကျသွားတယ်နောက်ပြီးတော့မှရေသန့်နေအောင်တက်လာတက်ပြအစင်နောက်ပြီးတော့မှ ultra filtration ဆိုတာကနောက်ထပ်ပါဝင်လာတဲ့ပုံမွားလေးတွေပို့ပေါင်းလေးတွေကိုအနုစိတ်ထပ်ပြီးဆစ်လိုက်တာထပ်ပြီးတော့ဆစ်လိုက်တဲ့ခါကျတော့ရေကလောဟသန့်စစ်သွားပြီးတော့နောက်ဆုံးအဆင့်ကျတော့မှ reverse osmosis အဲ့ဒီအချိန်မှာပင်လယ်ရေမဟုတ်တော့တောက်သုံးရေအဆင့်ကိုရောက်သွားတယ်နောက်ဆုံးအဆင့်ကျတော့မှပို့ပြီးတော့တန်းစီအောင်ဆိုပြီးတော့ post treatment ကိုတော့တန်းစီမိသားရေကိုတကယ်လုံးဝတန်းစီပြီးတော့လူတွေအတွက်အနေအကင်းကင်းသုံးနေတဲ့ရေစစ်ကြောင်းလို့စုပေါင်းအဆင့်60ရှိတယ်။ပါဝင်တက်သက်တူတွေကိုလည်းဖြုတ်ပြတ်ဖြတ်ပြရတယ်။နောက်ပြီးတော့အမုံမွားတွေလည်းဖြတ်ပြရတယ်ဆိုတော့အဆင့်ကတော်များတယ်။ဆိုတော့သူကဈေးတော်တော်ကြီးတယ်။အဲ့မှာသုံးတဲ့ဓာတ်ရုပ်ပြပစ္စည်းတွေရောဈေးတော်တော်ကြီးတယ
်။ဆက်ဆက်ဆက်ပြောရတဲ့အတိ reverse osmosis ဆိုတာလည်းနည်းနည်းရှင်းပြပေးပါဆရာ။
အဲ့ဒီထက်မှာဘာတွေပါလဲဆိုလို့ရှိရင်ဆမီပါမီဘယ်မမ်မရင်းရေစစ်ကနတ်နေလိမ့်မယ်လို့ခန့်တယ်။တချို့အမုံမွားတွေကရေထဲကိုပျော်ဝင်ပြီးတော့မသွားဘူး။တချို့အမုံမွားတွေကရေထဲကိုပျော်ဝင်သွားတယ်။ဥပမာအားဖြင့်ဆိုရပါဆိုဆားပေါ့။အဲ့ဒီအဆင့်မှာပင်လယ်ရေထဲမှာပါလာတဲ့ဆားစုစုပေါင်း90ရာခိုင်နှုန်းအဲ့ဒီအဆင့်မှာအကုန်လုံးစစ်ချရတယ်။အဲ့တော့ရေကငံမလီတော့ဘူး။အဲ့ဒီမှာလုံးဝတန့်ဆင်သွားတယ်။ဒီမမ်မရင်းတွေနဲ့စစ်ချရတဲ့ကောင်မှာသူကရေထဲမှာပျော်နေတဲ့မိုက်တရိုက်တွေပါတခါလေးဆစ်လိုက်တာ။နောက်ဆုံးရေမော်လီကျူးသီးသီးပဲထွက်လာ။တခြားဘာမှမပါတော့တခြားပါဝင်လာတဲ့အဲဒီစားတွေကိုလည်းအဲ့ဒီအစ်မတခါလေးဆစ်ချလိုက်တာပေါ့ fever's offices ali sian do dolly se win da lo kaw to ye mon ni ju ti ti be thwet la aw lo lut pi da de saka ri bo
okay so singapore wa ye o ye set ma lo ba ne di dai taw lo ya de taba bo no sian
okay aso ya ga a ma khan da wa le singapore be ye ba kaw la de ye o ma so di dai naw tha ba ma sit sia ma lo do ba ne di dai taw lo ya de thulo a ma khan da wa le naw bro WHO ရဲ့အတီးပြုချက်လေးရထားတယ်။လာတဲ့လာတဲ့ရေလို့စစ်တယ်။ပြူရဲ့ထုတ်ပြန်ကြေညာရဲ့အရာဆိုလို့ရှိရင်သင်္ဘောရေကိုတစ်လောက်ကိုစစ်ဆေးကြပေါင်း 8,000 အထိလုပ်တယ်။အဲ့ဒါလာတဲ့လာရင်လို့ထောက်ပါ။စစ်ဆေးကြပေါင်း 8,000 ဆိုတာဒီ WHO ကသတ်မှတ်ထားတဲ့စံနှုန်းတဲ့နှစ်ဆကျော်ထားတယ်။ WHO ရဲ့စံနှုန်းကသတ်မှတ်ထားတဲ့ပါရမီတာတော့ရ130ပေါ်မှာဆက်ရမယ်လို့ WHO ကသတ်မှတ်ထားတယ်။ဒါပေမဲ့စင်ဟိုးဝါစစ်တာက290ထိစမ်းသက်စစ်ဆေးခြင်းပေါင်းပါရမီတာ290ထိစစ်တယ်ဆိုတော့ဒရိုရှိုကသတ်မှတ်ထားတဲ့စံနှုန်းနဲ့နှစ်ဆပိုပြီးတော့စစ်တာဆိုတော့နောက်ပြီးတော့အဲ့ဒီရေကိုစမ်းတဲ့နေရာမှာလည်းတနေရာတည်းယူတာမဟုတ်ဘဲနဲ့တနင်္ဂနွေလုံးမှာရှိတဲ့ဒီဘက်နဲ့နေဆက်နေယူတယ်အရှိအနောက်တောင်မြောက်ဆိုတော့စင်ဟိုးအလယ်အဲ့လိုနေရာတွေအနောက်ကျလိုက်ယူပြီးတော့စစ်တာပါနောက်တစ်ခုက NEA National Environment Agency တော့ PUE ကရလာတဲ့ရေတွေကိုအနည်းအတခါထပ်ပြီးစစ်သေးတယ်။အဲဒီစစ်သေးတဲ့အဖွဲ့ကို2003ခုနှစ်မှာသူတို့နိုင်ငံသားတွေရဲ့စီမံနိုင်ငံသားကျွမ်းကျင်တဲ့ပညာရှင်တွေပါတဲ့အဖွဲ့ကိုဖုတ်ပြီးစစ်တာပါ။ရေပိုက်ကလာတဲ့ရေတွေကိုသူတို့အများစစ်တယ်။ဒီရာတောက်လို့ရတဲ့အဆင့်မြင့်ရေအသီးရေသွင်းတဲ့ပြည်ဝရေဖြစ်ပါတယ်ဆိုပြီးတော့သူတို့အမှတ်ခံပြီးတယ
်။ဦးရင်းရင်းရဲ့ပြောကြားချက်နဲ့ပဲဒီတရင်ဖက်တဲ့သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်မယ
်။သိပ္ပံနဲ့နည်းပညာကဏ္ဍမှာပင်လယ်ရေကနေတောက်ရေတန်းဖြစ်အောင်ဘယ်လိုလုပ်သလဲဆိုတဲ့အကြောင်းကိုနားဆင်ကြရပါပါခင်ဗျာ။ကျွန်တော်တို့ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားအမယ် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ပြောပြသွားမှာဖြစ်ပါတယ
်။မောခမုန်နိုင်တန်ခံရတဲ့ရခိုင်ပြည်နယ်တွေကပြည်သူ300,000ကျော်ကိုပြီးခဲ့တဲ့ဆယ်အတွင်းမှာ WFP ကမ္ဘာစစ်နေရကအစီအစဉ်ဖွဲ့ကနေအရေးပေါ်အစားအစာနဲ့ငွေကြေးအချို့ပေးရနိုင်ခဲ့တယ်လို့ WFP ကအစီရင်ခံစာဖော်ပြထားပါတယ်။မြန်မာနိုင်ငံတဲမှာမောခမုန်နိုင်တန်ကိုအဆိုးဆုံးခံရတဲ့ဒေသနဲ့လူပေါင်းက3,000ခွဲလောက်ရှိပြီးတော့အဲ့ဒီထက်မှာအရေးပေါ်အကူအညီလိုအပ်နေသူက3,000ခွဲကျော်ရှိနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံအရှိပဲချမ်းကဝက်ကိုပိုင်းအုတ်ချုပ်ခွင့်ရဒေတာကမိုင်းတွင်းနေမှာအလုတ္တမတွေရဲ့ဘေးကင်းရေးနဲ့လမ်းစာအငင်းပွားတဲ့ကိစ္စတွေကိုဖြေရှင်းဖို့လုပ်မယ်လို့ဝက်ဒေတာအာနာပန်တွေကပြောပါတယ်။အရင်လာတော့ကလည်းဒါမဲ့ဩဂတ်လတည်းမှာဆက်ပြီးတော့တတုတူးဖော်ရေးလုပ်ငန်းတွေအားလုံးကိုရက်အကန့်အသတ်မရှိရက်ဆိုင်ထားမယ်ဆိုတဲ့အစီအစဉ်တရက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီလိုဒီအစီအစဉ်ဟာဒေတာတွေမှာတရားဝင်တတုတူးဖော်မှုကိုပိုရှိလာစေမှာဖြစ်ပြီးဝင်းကျင်ကိုကာကွယ်နိုင်မယ်လို့အပြည့်ပြည့်ဆိုင်ရာတန်ဖြူအသင်း IDA ကနေသတင်းထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံနဲ့နယ်နိမိတ်ချင်းထိတဲ့နေလဲရုရှားတောင်ပိုင်းဘဲလ်ဂရော့ဒေတာကိုယူကရိန်းဘက်ကနေအဝေးထိန် drone အမြောက် mortar လက်နက်ကြီးတွေတုံးပြီးတိုက်ခိုက်ခဲ့တယ်လို့ယူကရိန်းအာဏာပိုင်ကပြောပါတယ်။American စစ်တပ်နဲ့တောင်ကိုရီးယားစစ်တပ်တို့ရဲ့သုံးဖက်ကြားပူးတဲ့ဆေးလက်ကျင်မှုကိုစတင်လိုက်ပါပြီ။မြောက်ကိုရီးယားဆိုရဘက်ကဒုံးကျည်ပစ်လို့မှုကိုတိုးပြီးလှုပ်ဆောင်နေတာကိုဆေးအရဒံပြန်အင်အားပြတာဖြစ်ပြီးတော့ပြည်ရင်းပြည်ပသတင်းမီဒီယာတွေနဲ့ရာနဲ့ချီတဲ့ပြည်သူတွေကိုဖိတ်ကြားပြသခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ကအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်တင်ဂီတိုက်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tap တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့စနေနေ့မနက်ခင်း VOA ရဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်ကြပါစေ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.